Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American နိုင်ငံ2016ခုဇူလိုင်လ19ရက်အာဇာနည်နေ့အင်္ဂါညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။ဒီကနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုဒီအာဇာနည်ဘိမ့်မှမှာကျင်းပခဲ့တာမှာတော့ဒီနှစ်ထူးထူးခြားခြားတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုယ်တိုင်တက်ရောက်ပါတယ်။တခါဒီတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့တရုတ်ဘက်ကဆွေးနွေးဖို့ကမ်းလှမ်းချက်ကိုဖိလစ်ပိုင်ဆွေးရကပယ်ချလိုက်တဲ့အကြောင်းပြောပါတယ်။ဒီလိုထူးခြားတဲ့ထိတ်တန့်ရောက်မြန်မာဒီနိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပြတော့ပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ဟာမြန်မာလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာ69နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဘိုးကျော်အောင်ဆန်းရဲ့ညီမဝန်းခွဲဖြစ်သူဒေါက်ခင်နဲ့ပြန်ပြောင်းပြောတာက
ညီကိုနေဘူးဆိုတော့လေပိုးပြီးခံစားရတာပေါ့။သူ့ဘဝရောဘိုးကျော်ကဆိုတော့လက်မကိုလာခေါ်တယ်လေဘိုးကျော်တို့ကြာဆုံးတော့
ဒီလိုအာဇာနည်နေ့နဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတရွေးကောက်ပွဲအကြိုကာလအခြေအနေတွေကိုလည်းနားဆင်ရမှာဖြစ်ပြီးနောက်ပိုင်းမှာအမေရိကန်နိုင်ငံအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြပေးပါဦးခင်ဗျာ
ဒီကနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဘိမ့်မှန်မှာကျင်းပခဲ့တာမှာတော့ဒီနှစ်ထူးထူးခြားခြားတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုရိုင်းတက်ရောက်တယ်လို့အစိုးရခေါင်းဆောင်တွေနဲ့လွှတ်တော်ခေါင်းဆောင်တွေလည်းတက်ရောက်ကြပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်တဦးအနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လည်းဒီနေ့အခမ်းအနားကိုဒီအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ပါတယ်ကြာဆုံးအာဇာနည်ခေါင်းဆောင်ကြီးတွေအတွက်ရည်စူးပြီးဒေါက်ဆန်းစုကြည်ရဲ့အိမ်မှာဒီစွန့်ကြွေးတရားနာပွဲကိုလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်။နှစ်ပေါင်း50ကျော်ကာလအတွင်းလူမှုရွေးကောက်တင်မြောက်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာပထမဆုံးကျင်းပတဲ့အာဇာနည်နေ့အခမ်းအနားဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့အမျိုးသားရင်ကြားစစ်ရေးအခြေခံဒုတိယပင်လုံညီလာခံကနေတဆင့်ညီညွတ်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးကိုတိုင်းရင်းသားညီအစ်ကိုတွေအတူလက်တွဲကြိုးပမ်းနေကြခြင်းလည်းဖြစ်တာကြောင့်ဒီနှစ်ဟာထူးထူးခြားခြားအတက်ဂုဏ်ယူပွဲရဖြစ်တယ်လို့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။69နှစ်မြောက်အာဇာနည်နေ့အခမ်းအနားတွေကိုရန်ကုန်မြို့အပါဝင်မြန်မာနိုင်ငံတဝမ်းမြို့နယ်ဒေသအသီးသီးမှာဒီကနေ့ကျင်းပခဲ့ကြပြီးတော့ပေါ်ကျောင်းဆန်းအပါဝင်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ကြတဲ့အချိန်အတိအကျမှာတော့ရန်ကုန်မြို့တမြို့လုံးမှာဒီအော်အော်ဆွဲညှိတဲ့ဂုဏ်ပြုခဲ့ကြပါရဲ့ရှင်
။ THAD လို့ခေါ်တဲ့ American ရဲ့ Don Quinton Snit တောင်ကိုရီးယားမှာနေရာချထားတာကိုလက်တုံပြန်မယ်လို့ချင်းချောက်ပြောဆိုပြီးတပတ်ကြာဒီကနေ့မှာမြောက်ကိုရီးယားကပယ်ရင်တဲ့ဒုံးကျည်၃စင်းဆန်းသက်ပြစ်လွတ်လိုက်ပါတယ်။ဒီကနေ့အင်္ဂါနေ့အစောပိုင်းမြောက်ကိုရီးယားပြစ်လွတ်ခဲ့တဲ့ဒုံးကျည်တွေဟာတာလက်ပစ် Skat ဒါမှမဟုတ်ရင် Rodong အမျိုးအစားဒုံးကျည်ဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကပြောပါရယ်ကီလိုမီတာ900ကနေ600အထိပြည့်လွန်နိုင်တဲ့ဒီဒုံးကျည်တွေဟာကိုရီးယားကျွန်းဆယ်အရှိတ်ပဲပင်လယ်တဲကိုကြာသွားခဲ့ပါရယ်မြောက်ကိုရီးယားရဲ့ဒီဒုံးကျည်ပြည့်လွန်မှုဟာမြောက်အမေရိကအတွက်တော့ချင်းချောက်မှုတည်းရဲ့မဟုတ်ဘူးလို့ NORAD လို့ခေါ်တဲ့မြောက်အမေရိကဝင်ဟင်ကာကွယ်ရေးဌာနကပြောပါရယ်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့တုံးမြင့်ဆန်းသက်လာပြီးနောက် THAAD ဒုံးခွင်ဒုံးစနစ်ကိုတောင်ကိုရီးယားမှာနေရာချထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီခဲ့တာပါဒီလိုဒုံးခွင်ဒုံးစနစ်ကိုချထားမှုကြောင့်တောင်ကိုရီးယားနိုင်ငံကိုမီးလောင်တိုက်သွင်းပြာကျသွားအောင်လုပ်မယ်လို့မြောက်ကိုရီးယားကဇွန်လ17ရက်နေ့ကချင်းချောက်ပြောဆိုထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့တရုတ်ဘက်ကကမ်းလှမ်းချက်ကိုဖိလစ်ပိုင်ဆွေးရကပယ်ချလိုက်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောပါရယ်နိုင်ငံဆွေးနွေးပွဲတွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကချမှတ်ခဲ့တဲ့နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံသမားတို့ရဲ့ဆုံးဖြတ်ချက်ကိုအခြေခံထားပြီးတော့ဆွေးနွေးသွားဖို့ဆိုတော့တရုတ်ဘက်ကလက်မခံတာကြောင့်ဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းပတ်ကမွန်ဂိုလီးယားနိုင်ငံမှာကျင်းပခဲ့တဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲမှာနိုင်ငံအကြားဆွေးနွေးပွဲတွေလုပ်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကကမ်းလှမ်းခဲ့ပေမဲ့ဒီကမ်းလှမ်းချက်ဟာဖိလစ်ပိုင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအမျိုးသားအကျိုးစီးပွားတွေနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုသူ့အနေနဲ့ဒီမစ္စတာဝမ်ကိုအကြောင်းပြန်ခဲ့တဲ့အကြောင်းဖိလစ်ပိုင်ရုပ်သံသတင်းဌာန ABS-CBN နဲ့မေးမြန်းချက်တစ်ခုမှာဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပါဖက်တိုယာစီကပြောသွားပါတယ်ဖိလစ်ပိုင်ဆိုရအနေနဲ့နိုင်ငံတကာခုံတမာရီရုံးရဲ့ဆုံးဖြတ်ချက်ကိုဆက်ပြီးတော့ထောက်ခံနေအောင်မယ်ဆိုရင်နိုင်ငံအခြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့ဆိုပြီးတရုတ်တန်တမန်ကတုံ့ပြန်ခဲ့တဲ့အကြောင်းလဲဝန်ကြီးရက်စေကပြောပါတယ် တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့တရုတ်ဘက်ကပြောဆိုနေတာဟာတမိုင်းဝင်အထောက်ထားခိုင်လုံမှုမရှိဘူးလို့ဆိုပြီးနိုင်ငံတကာခုံတမာရီယုံကပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကပဲဆုံးဖြတ်ချက်ချမှတ်ခဲ့တာပါရှင်
ပါကစ္စတန်နိုင်ငံသမ္မတဟောင်းပါဗက်စ်မူရှာရက်ဖ်ကိုနိုင်ငံတော်ပုံကံမှုဆွဆွဲချက်တင်တဲ့ကြားနာစစ်ဆေးနေတဲ့အထူးတရားရုံးကမူရှာရက်ဖ်ရဲ့တိုင်းပြည်အတွင်းကပိုင်ဆိုင်မှုအလုံးကိုသိမ်းယူပြီးသူ့ရဲ့ဗန်ဆင်းအလုံးကိုလည်းချိတ်ပိတ်ပစ်ဖို့ဒီကနေ့အမိန့်ချမှတ်လိုက်ပါတယ်မူရှာရက်ဖ်ကိုအမှုအစစ်ဆေးခံမှုတရားရုံးကအကြီးကြီးစင့်ခေါ်စာပို့ခဲ့ပေမဲ့ပြက်ကွက်ခဲ့တဲ့အကြောင်းတရားသူကြီး၃ဦးပါအဖွဲ့ကပြောပါတယ်ပါကစ္စတန်ခေါင်းဆောင်မူရှာရက်ဖ်ကိုစေဝါကုသမှုခံယူဖို့အတွက်တိုင်းပြည်ကနေထွက်ခွာခွင့်ဒေသန္တရတရားရုံးတစ်ခုကခွင့်ပြုပေးခဲ့ပြီးတဲ့နောက်လုံးခဲ့တဲ့မတ်လထဲမှာတိုင်းပြည်ကနေထွက်ခွာခဲ့ပါတယ်ဒီလိုထွက်ခွာခွင့်ကိုတိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးကလည်းနောက်ပိုင်းမှာခွင့်ပြုပေးခဲ့ပါတယ်မူရှာရက်ဖ်အနေနဲ့တရားရုံးရဲ့အမိန့်တွေနဲ့အညီလိုင်းနာခြင်းရှိမရှိဆိုတာကိုအာဏာပိုင်တွေကအစီရင်ခံစာတင်ပြဖို့ဒီကနေ့တရားရုံးကညွှန်ကြားလိုက်သလိုမူရှာရက်ဖ်အနေနဲ့သူ့အပေါ်နိုင်ငံတော်ပုံကံမှုဆွဲချက်တင်တဲ့ပတ်သက်ပြီးဂျာနာစစ်ဆေးခံတဲ့အချိန်ဒါမှမဟုတ်အဖမ်းခံတဲ့အချိန်အထိရုံးတင်စစ်ဆေးမှုတွေကိုရည်နာထားဖို့လည်းတရားရုံးကထုတ်ပြန်ထားပါတယ်မူရှာရက်ဖ်မပါဘဲတရားရုံးဂျာနာစစ်ဆေးမှုတွေဆက်လုပ်ဖို့လျှောက်လဲချက်ဟာတရားမဝင်ဘူးလို့တရားရုံးဒီတရားသူကြီးချုပ်ကပြောပါတယ်စေဝါကုသဖို့အကြောင်းပြပြီးအမှုကိုကြံ့ကြောင်လုပ်နေတာလို့လည်းတရားသူကြီးကဆိုပါတယ်2008ခုနှစ်ကစလို့နိုင်ငံတော်ပုံကံမှုဆွဆဲချက်တွေနဲ့ရင်ဆိုင်နေရတဲ့မူရှာရက်ဖ်ကတော့သူ့အပေါ်ဆွဆဲချက်တွေဟာနိုင်ငံရေးအရာတိုက်ခိုက်မှုတွေဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UA American အတန်ရဲ့အင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့စီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးကြဖို့ရှိတယ်လို့ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာနေတဲ့ Donald Trump ကိုပါတီရဲ့တရားဝင်သမ္မတလောင်းအဖြစ်နဲ့လည်းဒီညီလာခံမှာအတည်ပြုမှာပါ။ညီလာခံပထမနေ့တုန်းကတော့ Trump ရဲ့စနီးဖြစ်သူကသူမရဲ့ခင်ပွန်းဟာထူးခြားထက်မြက်တဲ့ခေါင်းဆောင်တရားဖြစ်ပြီးအမေရိကန်ပြည်ထောင်စုအတွက်အပြောင်းလဲတွေဖော်ဆောင်ပေးနိုင်မဲ့တဦးတည်းသောပုဂ္ဂိုလ်ဖြစ်တယ်လို့ပြောသွားပါတယ်။ရှင်တို့အတွက်တိုင်းပြည်အတွက်တိုက်ပွဲဝင်ပေးမဲ့သူတဦးအလိုရှိတယ်ဆိုရင်တော့အဲ့ဒီသူဟာ Trump ပဲဆိုတာကိုကျွန်မအာမခံပါတယ်လို့ဆိုပြီးတော့ Trump ရဲ့စနီး Melania Trump ကဒီမနေ့တုန်းကညီလာခံမိန့်ခွန်းမှာပြောသွားခဲ့တာပါ။စလိုဗေးနီးယားနိုင်ငံမှာမွေးဖွားပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်လာသူတဦးဖြစ်တဲ့မလာနီယာထရမ့်ကသူမရဲ့ဘဝအကြောင်းတချို့ကိုလည်းမိန့်ခွန်းထဲမှာချဲ့ပြီးတော့ပြောခဲ့တာပါ။ဒါပေမဲ့သူ့ရဲ့မိန့်ခွန်းဟာ2008ခုနှစ်တုန်းကဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာမီရှဲအိုဘားမားပြောသွားခဲ့တဲ့မိန့်ခွန်းတွေကပြောဆိုချက်တချို့နဲ့သွားပြီးတော့တူနေတာကိုသတင်းတောက်တွေကသတိပြုခဲ့ပြီးတဲ့နောက်မှာတော့ပုံတူကူးချထားတဲ့မိန့်ခွန်းလားဆိုပြီးမိန့်ခွန်းထုတ်ခံနေရပါတယ်။အိုဟိုပြည်နယ်ကလစ်ဖ်လန်မြို့မှာကျင်းပနေတဲ့ဒီနေ့ဒုတိယမြောက်နေ့ Republican Party ညီလာခံမှာစကားပြောကြမဲ့ပုံကိုယ်ရည်ထဲမှာတော့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့သမ္မတလောင်းဖြစ်ရေးပါဝင်ရှင်ပြန်ခဲ့ကြသူတွေဖြစ်တဲ့ Chris Christie နဲ့ Ben Carson အပါအဝင်ပါတီရင်းကအရေးပါတဲ့ပုံကိုယ်တချို့ပါပါရယ်ရှင်
။တူရီကီဝန်ကြီးချုပ်ဘီနာလီယယ်ဒီရမ်ကသူ့အစိုးရကိုစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရမအောင်မြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးဒီအပေါ်မှာလက်တုံပြန်နာတွေမလုပ်ကြဖို့လူလူကိုသတိပေးပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံခေါင်းဆောင်တွေကတူရကီအစိုးရကိုဝေဖန်တာတွေရှိခဲ့ပြီးတဲ့နောက်အခုလိုပြောလိုက်တာပ
ါ Bir yanlış başka yanlışla düzeltilmez Türkiye bir hukuk devleti
အမားတစ်ခုကိုနောက်အမားတစ်ခုနဲ့ပြန်ချေလို့မရပါဘူးတူရကီဟာဥပဒေစိုးမိုးတဲ့နိုင်ငံမှာဥပဒေပေါင်းအတွင်းကနေမှန်မှန်ကန်ကန်ဆောင်ရွက်သွားရပါမယ်အပြစ်ကျူးလွန်သူတွေအနေနဲ့တူရကီတရားရေးစနစ်အတိုင်းရင်ဆိုင်ရပါလိမ့်မယ်လို့ဝန်ကြီးချုပ်ယယ်ဒီရမ်ကတူရကီအဓိကအတိုက်ခံပါတီခေါင်းဆောင်ကီမာကူလူဒါအိုလူနဲ့တွေ့ဆုံပြီးမှပြောသွားတာပါတူရကီလွတ်တော်နဲ့အာနာယ AK ပါတီတို့ကိုလည်းညီညွတ်ညွတ်ရှိကြဖို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်တူရကီပြည်သူတွေအပေါ်နောက်တစ်ကြိမ်ထပ်ပြီးတော့သစ္စာမဖောက်နိုင်အောင်ဆရာနာတိန်ချိုးပဲမှုမှာအဓိကကြိုးကင်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့အမေရိကန်အခြေစိုက်ဘာသာရေးကောင်းဆောင်ဖဟူလာဂူလန်ရဲ့လှုပ်ရှားမှုတွေကိုအမြင့်ပြတ်ခြေမုံပစ်မယ်လို့လည်းဝန်ကြီးချုပ်ယယ်ဒီရမ်ကပြောပါရတယ်။မအောင်မမြင်ဖြစ်ခဲ့တဲ့တူရကီဆရာနာတိန်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ဖို့တူရကီအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါရခင်ဗျာ။
ဂျာမနီနိုင်ငံကယထာတစင်းပေါ်မှာတနင်္လာနေ့တုန်းကပစိန်တလက်နဲ့ဓားတစ်ချောင်းကိုကင်ပြီးလူတွေကိုလိုက်ခုတ်ခဲ့တဲ့ဆယ်ကျော်သက်လူငယ်ရဲ့ပစ္စည်းတွေထဲမှာလက်ဖြစ်ဆေးချထားတဲ့အာရစစ်သူကြောအဖွဲ့အလံတစ်ခုကိုရှာတွေ့ခဲ့တဲ့အကြောင်းဂျာမနီပြည်ထောင်ရေးဝန်ကြီးယိုချင်းဟာမန်ကပြောပါရယ်။ဒ ီလန်ကိုရှာတွေ့ခဲ့ပြီးတော့မကြခင်မှာပဲ IS အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးအဖွဲ့ရဲ့အာမတ်သတင်းမှကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်တဲ့သူဟာ IS အဖွဲ့ဝင်ဖြစ်တယ်လို့ဒီထုတ်ပြန်ချက်ထဲမှာရေးသားထားတာဖြစ်ပြီးတော့ IS အဖွဲ့ကိုထောက်ခံသူတွေကအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့တောင်းဆိုခဲ့ကြပြီးတဲ့နောက်မှာဒီတိုက်ခိုက်မှုကိုစီစဉ်တာလို့ဆိုပါတယ်အခုလိုတိုက်ခိုက်မှုအတော်များများကိုသူတို့လှုပ်ဆောင်တာလို့ IS အဖွဲ့ကပြောပေမဲ့လို့ဒီလိုမျိုးတိုက်ခိုက်သူတွေနဲ့ IS အဖွဲ့အကြားဆက်ဆက်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတကယ်တမ်းတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာ IS အဖွဲ့သာရှိခဲ့တယ်ဆိုတာမှန်ရင်တော့ဒါဟာဂျာမနီနိုင်ငံကိုပြစ်မှတ်ထားတဲ့ IS အဖွဲ့ရဲ့ပထမဆုံးအကြိမ်တိုက်ခိုက်မှုဖြစ်မှာပါတိုက်ခိုက်သူကအလာအခဘာမြင့်မြတ်တဲ့အလာအရှင်မြတ်လို့ကြွေးကြော်ရင်းနဲ့တိုက်ခိုက်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီတိုက်ခိုက်မှုအကျွမ်းမှာတရုတ်မိသားစုဝင်တချို့အပါအဝင်အတော်များများဒဏ်ရာရခဲ့ပြီးတော့နှစ်ဦးကတော့စုဝင်ရတဲ့အခြေအနေမှာရှိပါတယ်တိုက်ခိုက်တဲ့သူဟာအသက်18နှစ်အရွယ်အာဖဂန်နစ္စတန်နိုင်ငံကလာတဲ့ဒုက္ခသည်တဦးဖြစ်ပြီးတော့တိုက်ခိုက်ပြီးတော့ထွက်ပြေးဖို့ကြိုးစားတဲ့အချိန်မှာရဲတွေကသူ့ကိုပစ်ခတ်ခဲ့တာမှာသေဆုံးသွားခဲ့ပါတယ်ရှင်
ဒါမြင့်စေတုံးဆွဲမှုတွေရှိတယ်လို့ဆွဆွဲခံထားရတဲ့ရုရှားနိုင်ငံကအားကစားအသင်းအားလုံးကိုရှေ့လာတဲ့ဘရာဇီးနိုင်ငံမှာကျင်းပမယ့်အိုလံပစ်အားကစားပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်ပြုသင့်မသင့်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကဒီကနေ့သုံးသပ်နေပါတယ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပခဲ့တဲ့2014ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတွေမှာရုရှားအားကစားသမားတွေဟာအစိုးရကိုယ်တိုင်ကမကထပြုစီစဉ်ပေးတဲ့ဒါမြင့်စေတုံးဆွဲတာတွေကိုကြေကြေပြန့်ပြန့်လုပ်ခဲ့တယ်လို့ဆိုပြီးကမ္ဘာဒါမြင့်စေတုံးဆွဲမှုစံကြီးအေဂျင်စီဝါတာကဒီတီးကြလွတ်လပ်တဲ့အစီရင်ခံစာဆောင်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပဲဒီကိစ္စနဲ့ပတ်သက်လို့ IOC အမှုဆောင်ဘုတ်အဖွဲ့ကတရက်တာစီးဝေးခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါVOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်။အာဇာနည်နေ့နဲ့ဆိုင်တဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဦးဆုံးပါတီတစ်ခုရဲ့သမရာလောင်းတူကိုရွေးချယ်ပေးမယ့်ညီလာခံအကြောင်းကိုတင်ပြခြင်းပါတယ်။ပထမဦးဆုံးနေ့မှာပဲအခြေအတင်ပြောစရာတွေကြုံခဲ့ရတဲ့ Republican Party ညီလာခံဒုတိယနေ့မှာသမရာလောင်းဖြစ်လာဖို့တည်ကြတဲ့လောက်ရှိနေတဲ့ Donald Trump ကိုကြိုက်တဲ့သူတွေရောမကြိုက်တဲ့သူတွေပါအဓိကမိခွန်းပြောကြမှာဖြစ်ပါတယ်ပထမနေ့မှာတော့ကြေကြေလောင်လောင်ပြဿနာတွေနဲ့ကြုံခဲ့ရတာပါဒီအခြေအနေကိုတော့ညီလာခံမှာသတင်းသွားယူနေတဲ့ကျွန်တော်တို့ဝိုင်းတော်သားကိုအောင်လွင်ဦးကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်ကိုအောင်လွင်ဦးရေမနေ့တော့ကဒီ Republican ညီလာခံထဲမှာရောနောက်ဆက်တွဲဝေဖန်တာတွေရောဖြစ်ခဲ့တာတွေကဘယ်လောက်ကြေရရိုက်ခဲ့တယ်လဲပြောပြပါအောင်ခင်ဗျ
ဟုတ်ပါတယ်ဒီမနေ့ကဒီ Donald Trump တမားဖြစ်ရဟန်းကဒီပါတီရဲ့အကျိုးစားရတဲ့အတွက်လည်းဒီရေရွတ်တဲ့အခြေအနေမျိုးကြီးနေရပါတယ်နောက်တစ်ခါဒီ Trump ရဲ့ဇနီးဖြစ်တဲ့ဒီ Melania ရဲ့မိန်းကောင်လည်းပဲဒီ2008တုန်းကဒီကတော့ကျွန်တော်လောင်းရှင်နဲ့ကြိုင်တဲ့အချိန်မှာဇနီးဖြစ်တဲ့ Michelle ပြောခဲ့တဲ့မိန်းကောင်နဲ့တူနေရဆိုပြီးတော့ဒီဝေဖန်တာနဲ့ထပ်ပြီးထွက်လာတာပဲဒါပေမဲ့ဟို Trump ရဲ့ဒီ message လို့ရှာမှုတောင်းနေတာတော့ဒါမဟုတ်ဘူးဆိုပြီးတော့ငြင်းနေပါတယ်ဒါပေမဲ့ဘယ်လိုဖြစ်ဖြစ်ဟိုစီးငြင်းနေဖြစ်ဖြစ်တာကတော့ဒါကို Trump ရောက်တဲ့နေရာတွေမှာဖြစ်တဲ့ကိစ္စဆိုပြီးကျော်လက်ပြောနေကြပါခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီညီလာခံဒုတိယနေ့မှာရောဘာတွေပြောကြမှာလဲဒီလိုစူးစူးညံ့ညံ့နေဖြစ်နိုင်တဲ့အလားလာရောရှိပါလားခင်ဗျအ
ော်ဒီနေ့ဒုတိယနေ့ညီလာခံမှာတော့ဒီ Make America Work Again ဆိုတဲ့ခေါင်းစဉ်တိုင်းနဲ့ဒီတခြားကတော့ဒီ American ပြည်အောင်ပြည်ဟိုဝါရီအမေရိကန်နဲ့လက်ဖက်နေအောင်ဆိုတဲ့တဘောကြီးခေါင်းစဉ်မျိုးနဲ့ဆိုတော့ဒီကအဓိကအနေနဲ့ဒီစိုးရိမ်မှုအားနဲ့ပတ်သက်လို့ဒီတော့လောက်ချက်ကိုဒီကြာလောက်ရှိနေတဲ့အဲ့ဒီနဲ့ဘယ်တော့ခံနိုင်မှာရှိရဆိုတော့အာယုန်ဆိုင်ဟိုပြောလိမ့်မယ်ပြောလို့ရပါတယ်။ဒါပေမဲ့ဟိုဒီနေရာမှာတော့ဖတ်ရတဲ့ဒီမိသားစုဝင်တွေပါဝင်ဟိုသူ့ကိုထောက်ခံတဲ့သူတွေရဲ့ပြည်မျိုးအားကိုချက်ချက်လူတွေလည်းအဖက်စလုံးကပါမှာပါ။ဆိုတော့ဟိုဆောင်းထောက်ခံမှုပြောထေချာတဲ့သူတွေဆက်ကြတဲ့ဒီ Peter Trump Jr. နောက်ဟိုသူသမီး Justin Roa ဆာပေါ့လေ။နောက်ပြီးတော့ဒီ Republican တမန်လောက်ထိရှင်ပြန်နေနေမှာဖက်ဆက်တော့ထွက်သွားပြီးတော့ဟိုဆောင်းကဒီသမားတော်မှာယူနိုက်နေဆိုပြီးခင်ကြီးပေးခံရတဲ့ပြင်းကြီး Justin နဲ့အချို့ရင်းမှာ Chris Christie
ဖြစ်တယ်ကြိုတီချောင်းထောက်ခံပြီးတော့ပြောမယ်လို့ညွှန်လဲရပါတယ်အဲ့တော့ထောက်ခံတဲ့သူတွေပဲလားခင်ဗျဒီ Trump ကိုမကြိုက်တဲ့သူတွေရောဒီညီလာခံထဲမှာပြဿနာရှာနေတဲ့အလားလားရှိသေးလားခင်ဗ
ျဟုတ်ကဲ့ဒီအစိုးရမှာတော့ဒီ Trump ကိုဒီမှာတော့ဖြစ်လက်ခံမှုဟိုတွတ်ဆုံနေခဲ့တဲ့ဒီအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan လည်းဒီညီလာခံတတိယနေ့မှာဒီဝန်ကြီးကိုရှိပါတယ်နောက်ပြီးတော့တခါဒီဒီမှာတော့ UN မှာသူမျိုးပြန်တက်တဲ့ဖြစ်ခဲ့ပြီးဒီ Florida ထက်လွတ်တော်မှာမှာခုပြီးနောက်တစ်ခါဒီတက်ဆက်စီနယ်ထက်တော်မှာတက်ခုစုလည်းပါရပါလိမ့်မယ်ဆိုတော့သူတို့အနေနဲ့ဖောက်ကိုထောက်ခံကြောင်းတရားဝင်ပြောမှသာလိမ့်မယ်ဒီပါတီညင်းအောင်ကြည့်ပြီးထောက်ခံမှုနဲ့ပေးကောင်းပေးနိုင်ပါတယ်ဒါပေမဲ့လည်းဟိုသူတို့ပ
ပြောသွားတာအထက်ဒီမပြောနဲ့ခြံထားတဲ့ရှောင်ထားတဲ့အကြောင်းအရာတွေကပို့ပြီးရေးကြည့်နေတယ်ဆိုပြီးလည်းတွေ့နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒါကညီလာခံအတွင်းကအခြေအနေတွေပေါ့လေဆိုတော့ဒီညီလာခံရဲ့အပြင်ဘက်မှာရောဘယ်လိုအခြေအနေတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ညီလာခံအပြင်ဘက်မှာလည်းဒီကနေ့ဖြတ်ဖို့ထောက်ခံနေပြီးတန်ခိုးတဲ့ဒီအဲ့လိုပေါ့လေဟိုတစ်ချက်လုံးကစကားပြဝဲရင်းနဲ့အကြီးကြီးနောက်ပြီးတော့ဟိုလှုပ်ရှားမှုတွေအကြီးကြီးကိုယ်ကိုဆော်ရတယ်ကြီးကြီးလုပ်နေပါတယ်ဟိုကိုကုချင်းကြီးကတော့ဒီစနပ်ပြဝဲရနေပြီးတော့ညီလာခံကြီးတစ်ခုလုံးပြည်ရာတစ်ချောင်းထိတော့လက်ခံနိုင်တဲ့အလားအလာမျိုးတော့မရှိပါဘူးဒါပေမဲ့လည်းဟိုစိုးရိမ်နေကြတာတော့ဒီနှစ်ဖက်ဒုနယ်ဖက်ကိုထောက်ခံတဲ့စန့်ကျင်တဲ့သူတွေကြမ်းတော့ကြက်တနာတွေပေါ်မှာလည်းစိုးရိမ်နာမျိုးတွေရှိပါတယ်မနေ့ကဆိုရင်ဒီစနပ်ပြဝဲတစ်ပွဲမှာဟိုတနေ့ရက်ထဲမှာသူကသတ်မှတ်ထားတဲ့နေရာမှာပဲစနပ်ပြရတော့အဲ့ဒီနေရာမှာစနပ်ပတ်ပြရတဲ့ထောက်ခံတဲ့အုပ်စုတွေနဲ့စန့်ကျင်တဲ့အုပ်စုတွေယခုကြမ်းမှာထိတ်တဲ့အခြေအနေမျိုးတွေကြုံရတယ်ဆိုတော့ဒါတွေကလည်းလူမျိုးအာဏာပိုင်တွေကတော့ဟိုအာယုံဆက်ပြီးစောင့်ကြည့်နေရမျိုးရှိပါတယ်
ကိုအောင်လင်းကြီးကျေးဇူးပါခင်ဗျဟု
တ်ကဲ့
ဗျူရဲ့အင်္ဂါညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့အာဇာနီနေ့နဲ့ပတ်သက်တဲ့သတင်းပြပိုချက်ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်69နှစ်မြောက်အာဇာနီနေ့အခမ်းအနားတွေကိုရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံကမြို့အသီးသီးမှာကြဲကြဲပြန့်ပြန့်ကျင်းပခဲ့ကြပါတယ်ရန်ကုန်မြို့ကအာဇာနီဘိတ်မှန်မှာကျင်းပတဲ့အာဇာနီနေ့အလေးပြုအခမ်းအနားကိုအစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေအပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်လည်းထူးထူးခြားခြားပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့အချိန်မှာတော့ရန်ကုန်တမျိုးလုံးအော်အော်ဆွဲငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။အာဇာနီနေ့ကျင်းပတဲ့အခြေအနေတွေကိုတော့ကိုသားညွန့်ဦးကရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ပြောမယ်ဆိုရင်တော့ NLD အစိုးရတည်နေတဲ့ပထမဆုံးချိန်ကျင်းပဝင်ရတဲ့အာဇာနီနေ့အခမ်းအနားဖြစ်ပါတယ်ဒီကနေ့အာဇာနီနေ့အခမ်းအနားမှာဆိုရင်ထူးခြားတာဆိုလို့ရှိရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်လွှတ်တော်ဥက္ကဋ္ဌတွေဒါပြင်ကာကွယ်ဥစည်းချုပ်လည်းတက်ရောက်ပါတယ်ဒါပြင်လူပေါင်းတောင်းနဲ့ချီပြီးတော့အခုလိုမြင်ရတဲ့အတိုင်းပဲအရင်နှစ်တွေကတည်းကဆိုင်ပို့ပြီးတော့လူများများဆဆတက်ရောက်ပြီးတော့အာဇာနီခေါင်းဆောင်တွေကိုဂါဝရပြုကြတာတွေ့ရပါတယ်ရန်ကုန်မြို့အာဇာနီဘိတ်မှန်ကျင်းပတဲ့နိုင်ငံတော်အခမ်းအနားကိုမနက်ပိုင်း၈နာရီမှာစတင်ခဲ့ပြီးတော့ဒုတိယသမ္မတဦးမြင့်ဆွေပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းနဲ့တပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တက်ရောက်လေးပြုကြပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းအာဇာနီမိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါရယ်တပ်မတော်ကာဝေးဦးစီးချုပ်တဦးအနေနဲ့နှစ်ပေါင်း40ကျော်အတွင်းမှာပထမဆုံးချိန်အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာမို့လို့ထူးခြားတယ်လို့ပြောနိုင်ပါတယ်အာဇာနီဘိတ်မှန်ကိုလာရောက်ဂါဝရပြုကြတဲ့ပြည်သူလူထုဟာဒီနှစ်မှာအရင်နှစ်တွေကထက်ပိုများတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်။ဒါ့အပြင်ဗိုလ်ချုပ်ဆန်းတဲ့အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်များယုံဟောင်းနေရကိုလည်းအများပြည်သူတွေအတွက်ဒီကနေ့မှာဝင်ရောက်ကြည့်ရှုနိုင်တယ်လို့ဗိုလ်ချုပ်ပြတဲ့ကိုလည်းလာရောက်ကြည့်ရှုသူတွေအထူးပဲများပြခဲ့ပါတယ်။အာဇာနီခေါင်းဆောင်တွေကိုလာရောက်ဂါဝရပြုကြသူတွေကတော့သူတို့ရဲ့စိတ်ထဲမှာကိုစီကိုစီအတွေးအယူဆမျိုးစုံနဲ့ပါ။အ
ာထူးသားအမြင်နဲ့ဝမ်းသာတာပါဗျာ။နောက်နှစ်ပေါင်း100မကတစ်ထောင်မကဒီလိုနေမျိုးဖြစ်စေခြင်းနဲ့ဒီလိုနေမျိုးရောက်တိုင
်းဒီနှစ်မှာအရင်နှစ်တွေတည်းဆိုင်ဘယ်လို
လဲပါပါလေလောကတဲ့အနည်း50ကျော်တဲ့ဆိုင်ဒီနှစ်ကအမတန်မုံမြတဲ့နေ့ပဲဒီလိုနေမျိုးက
ဘာကြောင့်လဲ
ဘာကြောင့်လဲဆိုတော့လွတ်လပ်တဲ့ဒီမျိုးကစီနိုင်ငံဖြစ်သွားတဲ့အတွက်ဟုတ်လားစီနိုင်ငံကလည်းလွတ်လွတ်လပ်လပ်ကိုပြောတာပါစီကံမရှိတဲ့လွတ်လပ်မှုပြောတာဟုတ်ပါဘူ
းခလေးတွေက16နဲ့19နဲ့18နဲ့အရွယ်ရောက်ပြီဒါပေမဲ့အာသာနေနေဆိုတာဒီလိုဒါကနာနာမသိကြဘာကြောင့်လှုပ်တယ်ပေါ်ရဲဘာကြောင့်ဆွဲလဲဆိုတာသူတို့မသိဘူး။အဲတိအောင်လို့ကျွန်တော်အဲသူတို့ဒီနေ့တည်းရမှာရောက်ဘူးအောင်လို့ဒီနေရာတွေခေါ်လာ။ပေါ်ကအော်ဘောဆွဲတဲ့ပုံစံတို့ကားတွေဘာကြောင့်ဟွန်းသီးတယ်လို့ဘာလို့သူတို့တွေသိအောင်
။ဟုတ်ကဲ့။ရှင်းရင်နှစ်တုံးကအာဇာနီနေ့အခမ်းအနားရတဲ့အခုဒီနေ့လုတ်တဲ့ဒီနှစ်လုတ်တဲ့အခမ်းအနားအထူးကြီးကြပါရမသိထားမိတယ်ခ
င်ဗျ။ဟော။ရှားသည်ပဲဗျ။ရင်းနှစ်တရားဒီလိုမျိုးစီကားတော့မရှိဘူး။အဖြစ်တော့လို့တော့
ကလေးတွေအဲ့လိုမျိုးပေါ့နော်ဒီဒီမြန်မာနိုင်ငံကိုလွတ်လပ်ရေးယူခဲ့တာဒီဗိုလ်ချုပ်အောင်ဆန်းဆိုပြီးတော့ပေါ့နော်အဲ့လိုမျိုးကလေးတွေတိမှန်ပြုတ်တာရဲ့နောက်ပြီးတော့ဒီလူလူအများကြီးဒီမြန်မာနိုင်ငံလွတ်လပ်ရေးဖခင်ကြီးကိုပေါ့နော်လေးစားကွန်ပျူတာဆိုဒီမှာအရန်ဝန်းစားပါတယ
်အာဇာနီခေါင်းဆောင်တွေလှုပ်ကြံခံရတဲ့အချိန်7နာရီ38မိနစ်မှာလဲမြမအတန်ကအူဩတန်ပြီးခဲ့တယ်လို့ရန်ကုန်နေရာအနှက်မှာလဲမော်တော်ယာဉ်တွေကဟွန်တီစေုံတွေကအူဩဆွဲပြီးတော့ဗိုလ်ချုပ်တို့ကိုငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်ကြောင်လည်းပဲဒီလိုမျိုးနေ့ဟာဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ပြန်တွေ့ရတဲ့အာဇာနီနေ့ဖြစ်တယ်လို့ပြောကြပါရတယ်။ဒီနေ့ဟာအာဇာနီနေ့ဖြစ်တယ်လို့ပဲဝါဆိုလာပြည့်နေ့လဲတက်တက်ဆန်ဆန်ဖြစ်နေတာမို့လို့အာဇာနီဘိတ်မှန်ဝင်းကျင်ဗိုလ်ချုပ်ပန်းညံဝင်းကျင်နဲ့အတွင်းအများယုံဟောင်းနေရာတွေမှာတော့လူတွေတိုးမပေါက်နိုင်အောင်စီကားနေတာကိုတွေ့ခဲ့ရပါတယ်ခင်ဗျာ
။ကုသညွန့်ဦးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ ဗြိတိသျကိုလိုနီဘဝကနေမြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းမှုပန်းနိုင်မရောက်ခင်မှာဘူဂျောင်းအစံနဲ့တကွအာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတာဒီကနေ့ဇူလိုင်16ရက်နေ့မှာ69နှစ်မြောက်ပြည့်ခဲ့ပါပြီ။ဆယ်စုနှစ်ခုနှစ်ခုနီးပါးဖြစ်ပေမဲ့လှုပ်ကြံခံရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေအတွက်ရောမြန်မာပြည်သူအများအပြားအတွက်ပါဒီဖြစ်ရပ်ကိုမမေ့မလျော့ရှိနေကြဆဲဖြစ်ပါတယ်။ကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်တချို့ရဲ့မိသားစုဝင်တွေကိုမတ်တင်ကြီးတိုက်ကဆက်သွယ်မိမြန်ထားတာပါ။
1948ခုနှစ်ဇူလိုင်လ19ရက်နေ့မှာဘိုးချုပ်အောင်ဆန်းတို့လှုပ်ကြံခံရပြီဆိုတာကိုသိလိုက်ရတဲ့အချိန်နမောင်မြို့ကဘိုးချုပ်မိသားစုဝင်တဲ့ကြေကွဲဝမ်းနဲ့ဖြေမစင်နိုင်ဖြစ်ခဲ့ကြရတယ်လို့ဘိုးချုပ်အောင်ဆန်းရဲ့ညီမဝမ်းကွဲအငိမ့်စားအကြောင်းဆရာမကြီးဒေါခင်နှွဲကအဖြစ်အပျက်ကိုအခုလိုပြောပြပါဗျာ။ဘာမှမပြောန
ိုင်ဘူးကြာဆုံးပြီဆိုတဲ့နေ့နေ့တင်ပကဘူးလာအထီးပဲကြာဆုံးပြီနောက်ပိုင်းမှာညီကိုနှစ်ယောက်ဘူးဆိုတော့လေပေါ်ပြီးသိတဲ့ကခံစားရဘောသူ့ဘဝကပူကြောဆိုတော့ရုံးမရတော့ဖြစ်ရတာပေါ့မိရဲ့မျက်မှောက်ကိုလာခေါ်တယ်လေပူကြောတို့ကြဆုံးတော့ဟိုကြီးကြီးတို့အဖေနဲ့ပူကြောမိနဲ့မွန်မအရင်ဟိုသူကရံကနေလေးလှုပ်ပေးတယ်မကွေးကွေးဟိုလေးလှုပ်ပေးတယ်လေးနဲ့တခါသွားတယ်လေအဲ့သူ့အမေတော်စုရောပေါ့အဲ့ကအမကြီးပြန်လိုက်သွားတယ်ကြီးပြန်တော့အဲ့တော့နည်းနည်းငယ်တဲ့ပဲဆိုလိုက်သွား
ဘူးဘိုးကျောင်းဆန်းနဲ့အကိုကြီးဖြစ်သူဥပဝင်းတို့နှစ်ဦးလုံးလှုပ်ကြံခံခဲ့ရတာပါညီရကိုဆိုပေမဲ့ဘိုးကျောင်းဆန်းဟာအင်မတန်မှစကားပြောပြတ်သားပြီးမိသားစုနဲ့ကင်းကွာသလောက်အကိုကြီးဖြစ်သူဥပဝင်းကတော့မိသားစုအပေါ်မှာခင်ခင်မင်မင်ရင်းရင်းနီးနီးနေခဲ့သူလို့လဲဝမ်းကွဲညီမဒေါခင်နှွဲကပြန်ပြောပြပါတယ်တဲ့တော့
ဘူးပေါင်းတယ်နဲ့သူ့မိကိုနားထောင်ကြည့်ပါလားဥပဝင်းရဲ့အဲ့လိုမဟုတ်အင်မတန်အေးတာဥပဝင်းကတမျိုးဗိုလ်ချုပ်ကတမျိုးမိသားစုနဲ့နီးနီးကပ်ကပ်မရှိပါဘူးလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကာလတခြားမှာလေသူကသူအဲ့ဒီလွတ်လပ်ရေးဇမားကြီးလွတ်လပ်ရေးရဖို့အရေးပဲသူစိုင်းခြင်းနဲ့ဘာမှစိတ်မဝင်စားတော့အမတ်တရားတော့ကြီးကြီးကလည်းငယ်သူကလည်းသူ့ကိုဗိုလ်ချုပ်ကလည်းသူ့လိုကိစ္စနဲ့နှမောက်လာတာဆိုတော့လေသူ့အမိန်နဲ့တော့သိစကားမပြောဖြစ်ဘူးသူ့မိသားစုလိုက်လာသေးတယ်လေသုံးချိန်နှမောက်ကိုအမေစုနဲ့တော့သိစကားမပြောဖြစ်ဘူး။ဓာတ်ပုံရိုက်တာလားရိုက်တာပဲ
။ကြာဆုံးအာဇာနည်တူဖြစ်တဲ့ဥပါဝင်ရဲ့သားတူဖြစ်တဲ့ဒေါက်တာစိန်ဝင်းကတော့ဖခင်မရှိတော့တဲ့မိသားစုဘဝဟာတခြားသောမိဘမဆုံတဲ့မိသားစုတွေလိုပဲအခက်အခဲတွေရှိခဲ့ပေမဲ့သူတို့အတွက်တော့အာဇာနည်ဖခင်တွေဆွေမျိုးတွေရဲ့ပုံရိပ်ကိုမထိခိုက်ရလေအောင်စောင့်စည်းနေထိုင်ခဲ့ရတယ်လို့ပြောပါတယ်
။ဒီကျွန်တော်တို့စိတ်ထဲမှာနော်ဒီမိသားစုတွေကိုကျွန်တော်တို့ဟုတ်လားအမောဆုံးမမိသားစုလို့ခေါ်ကြတာပေါ့သူတို့အုပ်စုလေးလို့ဖြစ်နေတယ်အဲဒီသူတို့ရဲ့စိတ်တွေတဲမှာတော့တို့အဖေတွေနော်တို့ဟလာဒီဆွေမျိုးတွေကတိုင်းပြည်အတွက်လုပ်ခဲ့တယ်အဲဒီအတွက်ဂုဏ်ယူတယ်နော်တည်သူလူထုဘက်မှာအမြဲတမ်းရှိတယ်အဲဒီအတွက်ဂုဏ်ယူတယ်အဲတော့ကျွန်တော်တို့ဘာပဲလုပ်လို့နောက်ခံမှာ background လို့ခေါ်တာပေါ့ဗျာနောက်ခံမှာတော့ငါတို့လုပ်တဲ့အလုပ်ကတို့အဖေတွေတို့ဦးလေးတွေဟုတ်လားနောက်ထဲခိခိုက်မှလားအဲအဲ့ဒါကိုတော့စဉ်းစားမိတယ်ဗျာ
69နှစ်မြောက်အာဇာနည်နေ့ကတော့နှစ်ပေါင်းများစွာအတွင်ပထမဆုံးအကြိမ်အစိုးရအဖွဲ့ရောတပ်မတော်ဘက်ကရောစုံစုံညီညီတက်ရောက်ခဲ့ကြတာပါနှစ်ပေါင်းများစွာအာဇာနည်နေ့ကိုအတိအမှတ်ပြုမှုအားနည်းခဲ့ပေမဲ့လူလူကြားမှာဘိုးချုပ်အောင်ဆန်းနဲ့အာဇာနည်တွေရဲ့လွတ်လပ်မှုကြိုးပမ်းမှုတမိုင်းကမပြောင်းမပြဲ့ထင်ကျန်နေစေဖြစ်တယ်လို့ဖြောက်ပြက်ပြစ်ဖို့လည်းမသင့်ပါဘူးလို့အာဇာနည်ဥပါဝင်းရဲ့သားဖြစ်သူဒေါက်တာစိန်ဝင်းကပြောပါတယ်။ဘိုးချုပ်အောင်ဆန်းနောက်ဘိုးချုပ်ကောင်းဆောင်နဲ့ဂျားဖြတ်အစိုးရအဖွဲ့ကပြည်ထရေးဝန်ကြီးသခင်မြပြန်ကြားရေးဝန်ကြီးဒီတို့ဥပချိုးပညာရေးနဲ့အမျိုးသားစီမံခန့်ဝန်ကြီးဦးရာဇတ်ဆက်မှုလက်မှုနဲ့အလုပ်သမားဝန်ကြီးမန်းပါခိုင်အတိုင်းမင်းကန်တောင်နှန်းဒေသရေးရာဝန်ကြီးစော်ဘွားကြီးဆက်ဆန်ထွန်းထောက်ပံ့ရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဥပဝင်းလမ်းပန်းဆက်သွယ်ရေးအတွင်းဝင်ဦးအောင်မောင်နဲ့ဥရာဆက်ရဲ့တက်တော်ဆောင်ရဲဘော်ကိုထွေးတို့ဟာလွန်ခဲ့တဲ့69နှစ်ဒီကနေ့မှာလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်ရှင
်။မတ်တင်ကြီးတိုက်တင်ပြခဲ့တာပါမြန်မာပြည်တွင်းမှာလို့ပဲနိုင်ငံတကာမှာလည်း69ကြိမ်မြောက်ဒီအာဇာနည်နေ့အခမ်းအနားတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေကကျင်းပခဲ့ကြတာပါ။ဒါပေမဲ့လည်းရုံးဖွင့်ရက်နဲ့တိုက်ဆိုင်နေသလိုမြန်မာနိုင်ငံတွင်းနိုင်ငံရေးအပြောင်းလဲတွေရှိလာတာကြောင့်ရောအကြောင်းအမျိုးမျိုးကြောက်ပါပြပရောက်နိုင်ငံရေးတကြွလှုပ်ရှားသူတွေအရင်နှစ်တွေလိုအာဇာနည်နေ့အခမ်းအနားမကျင်းပနိုင်ကြသူတွေလည်းရှိပါတယ်အကြောင်းစုံကိုတော့န နန်းလောင်ကတင်ပြမှာပါ
69ချိန်မြောက်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ဇူလိုင်လ19ရက်နေ့မှာမြန်မာနိုင်ငံတော်ဝန်တခန်တနာကျင်းပနေချိန်မှာကိုရီးယားနိုင်ငံရောက်မြန်မာတွေကလည်းရုံးဖွင့်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်အာဇာနည်နေ့အထိမ်းအမှတ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲမြန်မာဘုံကြီးကျောင်းမှာကျင်းပခဲ့ပါတယ်။ကြဆုံးသွားတဲ့အာဇာနည်ကောင်းဆောင်ကြီးတွေအတွက်ရည်စူးပြီးဆွန့်ကပ်အမျှပေးဝေခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရီးယားဌာနခွဲရဲ့ဒုတိယဥက္ကဋ္ဌကိုရနိုင်ထုံးက VOA ကိုအခုလိုပြောပါရယ်
။ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဆန်ဒီကတော့ဒီနေ့ကြည့်ရပါမယ်တော်တော်များစုပြီးတော့ကျွန်တော်ဖုန်းကြောင်းကြောင်းမှာပြောမယ်အာသနီနေ့စာဆုံးရတဲ့အာသနီကောင်းဆောင်တွေဘောလीတော့ဒီအများတန်းပြေးဝေတဲ့ဝေဒီတို့ကိုကျွန်တော်ချင်းချင်းဝင်တို့လိုက်ပါတယ်အဲဒီကားကတော့ကိုရီးယားနိုင်ငံမှာရှိတဲ့ဒီမြန်မာနိုင်ငံသားတွေတချို့စုစည်းပြီးတော့ကျွန်တော်တို့ဒီထူထန်တာလေးတစ်ခုထုတ်တာဘောလीအဲ့ဒီမှာဒီကြောင်းဆိုင်တကွာစာဆုံးသွားခဲ့တဲ့အာသနီကောင်းဆောင်ကြီးတွေကိုယူစုပြီးတော့ဒီအများတန်းပြေးဝေတဲ့ပွဲထုတ်ပါတယ်ပမာရီအလုံးပေါင်းဒီရောက်မြာကြော်လောက်လာခဲ့ပါတယ်အဲ့မှာတံပေါက်နဲ့ပေါ့လေဆိုတော့လာတဲ့လူတွေအကုန်လုံးတံပေါက်ထမင်းကြီးပါတယ်ရဟန်းတန်ကားတော်တွေကိုလည်းတံပေါက်ထမင်းဟင်းနဲ့ဒူးဒီသင်္ကန်းနေပါတယ်ကတ်လူခဲ့ပါတယ်ခင်ဗျာဆယ်ပေါ်မှာနှစ်ပိုင်း9နာရီကျော်ကနေပြီးတော့10နာရီထိပါခင်ဗျာမနက်ပိုင်းမှာတော့အာယုံစွန်းနေနဲ့ကျွန်တော်တို့ဒီမွေးငါကြီးပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာတော့အာဇာနည်နေ့ကိုစင်ကာပူရောက်ကရင်တိုင်းရင်းသားစောမျိုးမင်းလိုင်ခေါ်ကိုဂျိမ်းစ်ကသူကိုယ်တော်အလေးပြုခဲ့ပါတယ်သူကိုယ်တော်လှူရှာရတဲ့အကြောင်းရင်းကိုသူက Facebook ပေါ်ကနေအခုလိုပြောပါတယ်
ဒီနေ့2016ခုနှစ်ဇွန်လလ19ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်အာသာနီနေ့အခမ်းအနားကိုကျွန်တော်တနေရာမှာသွားပြီးတော့စူပေါင်းပြီးတော့မကျင်ပါနိုင်တဲ့ကြောင့်မလို့ကျွန်တော်တကူတော်အနေနဲ့တယောက်တည်းအနေနဲ့ကျွန်တော်အလေးပြုမှာပါအဲကျွန်တော်တိုင်းသားကရင်တိုင်းသားဖြစ်တဲ့ကြောင့်မလို့ကျွန်တော်ပထမဆုံးကျွန်တော်ဗရိုးမုတ်ပါမယ်ဗရိုးမုတ်ပြီးရင်ဒုတိယအနေနဲ့ကျွန်တော်အော်ဆွဲပြီးအလေးပြုမှာဖြစ်ပါလေ
ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပြည်ပရောက်နိုင်ငံရေးတက်ကြွလှုပ်ရှားမှုတွေငြိမ်သွားတာကြောင့်အာဇာနည်နေ့အခမ်းအနားကိုအရင်ကလိုမလုပ်ကြတော့တာဖြစ်နိုင်တယ်လို့ဗြိတိန်နိုင်ငံရောက်နိုင်ငံရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုအောင်ကြီးကသုံးသပ်ပါတယ်။ဂျပန်ရောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေမြန်မာဘုန်းတော်ကြီးကျောင်းမှာဆွန့်ကပ်အမျှဝေခဲ့တယ်လို့ NDLA ဥက္ကဋ္ဌဟောင်းကိုတောင်းမြင့်ဦးကလည်း VOA ကိုအခုလိုပြောပါရယ်
။ဟောဒီနေ့ကျွန်တော်တို့မနေ့ဒီနဂိုင်းဂျပန်ရှိမှရှိတဲ့ကမ္ဘာဘုန်းတော်ကြီးကျောင်းမှာအရုံစုံစက္ကလူရောင်းပါလေ။ဗာတန်ကအပား6ပေါင်း။ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကဟိုဟိုပါပဲအကျယ်ပဲဆုံးခတ်တာရှိပါလေ။အာဇာနည်ကောင်းဆောင်ကြီးများစတုံးသွားရင်အာဇာနည်ကောင်းဆောင်ကြီးများကိုယူဆပြီးတော့ကျွန်တော်တို့အရုံဆုံးခတ်တယ်။ဆက်သပြီးတော့ဟောရဟန်းနေကိုကျွန်တော်တို့လူပွဲဝတ္ထုကတ်တယ်။ကတ်ပြီးကျွန်တော်တို့တရားနာတယ်မို့။ဟောခရိုင်းနှစ်ကတော့လုပ်ပါလေ။ခရိုင်းနှစ်ကတော့ကျွန်တော်တို့နေ့လယ်အချိန်ရတော့ဒီနေ့လယ်ပိုင်းမှာလုပ်တယ်။ဒီနေ့ကတော့ကုန်းကြောင်းကနေလေတာတခြားလူကသူ့ကဘုံစီစဉ်ထားလိုက်ရှိတော့ကျွန်တော်တို့အာရုံစုံမဲ့ကလည်းရတော့လူနေသွားတာပ
ါဒါအပြင်အာဇာနည်နေ့အခမ်းအနားကိုဒီကနေ့ရန်ကုန်အာဇာနည်ဘိတ်မှာကျင်းပခဲ့ရမှာဒီနှစ်မှာတော့ထူးထူးခြားခြားတက်မတော်ကာကွယ်ရေးဦးစီးချုပ်ဘုတ်ချုပ်မူကြီးမင်းအွန်လိုင်းကိုရိုင်းတက်ရောက်တယ်လို့အစိုးရကောင်ဆောင်တွေနဲ့လွတ်တော်ကောင်ဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်တူအနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ဖြစ်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းဒီနှစ်အခမ်းအနားကိုအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်။69နှစ်မြောက်အာဇာနည်နဲ့အခမ်းအနားတွေကိုရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတော်ဝန်မြို့နယ်ဒေသအသီးသီးမှာဒီကနေ့ကျင်းပခဲ့ကြပြီးဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ကောင်ဆောင်တွေကြဆုံးတဲ့အချိန်မှာတော့ရန်ကုန်တမြို့လုံးအော်အော်ဆွဲပြီးတော့ငြိမ်သက်စွာဂုဏ်ပြုခဲ့ကြပါတယ်ရှင်
။နိုင်ငံရေးရောနိုင်ငံရေးတက်ကြွလှူရှားသူတွေမြန်မာနိုင်ငံသားတွေကအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ပုံကိုနန်းလောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။မကြာခင်မှာတင်ဆက်မဲ့ VOA အင်ကာညတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့တိုင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်လို့ဆွေးနွေးသွားကြမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာထဲကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်ကာနီညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ငံဝက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဦးဆုံးတော့ဦးသိန်းထက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နေပါပြီ။
Halkın talebi bir kenara konulamaz.
Ara deymu songdat bi Timra Erdogan taimbi ko set bi ochu lite da chao Turki soya ko thokkan du ri ga ro aun bwe ri khan ni ja ba le. Ara deymu ko nok kwe ga thokkan du lo tan daya shi de du ri ko le set le bi ro Turki soya ga chein mong ni ba le. Thaw le chi de lu ri phan khan da ya bi set bi ro phan si mu ri lo au me lo le pyo so ni ba le.အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့
Yes it appears as if he is fully in control.
အခြေအနေကိုတမတအာဒိုဝန်အနေနဲ့အပြည့်အဝထိန်းချုပ်လိုက်တာတွေ့နေရပြီဆိုပြီး ABC ရုပ်သံကိုပြောဆိုပါတယ်။တမတအာဒိုဝန်အာဏာကိုခိုင်မာပြန်ပြီးထူထောင်နေချိန်မှာပဲအခြေအနေကိုထိန်းသိမ်းသိဆောင်ရွက်ဖို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအခုလိုတိုက်တွန်းပြောဆိုပါတယ
်။ Coup plotters need to be held accountable and they will be. But I think
အာဏာသိမ်းဖို့ကြံစီတဲ့သူတွေအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရပါလိမ့်မယ်မဖြစ်မနေရင်ဆိုင်ရမှာပါဒါပေမဲ့ကျွန်တော်တို့စိုးရိမ်တာကအရင်ကတည်းကလည်းပြောပြီးသားပါအရေးယူတာတွေမှာအာဏာသိမ်းမှုမှာပါဝင်သူတွေထက်ကြော်ပြီးဖမ်းဆီးတာမျိုးအခြေအနေတွေကိုပိုဆိုးအောင်တွန်းပို့သလိုဖြစ်မသွားဖို့ပါရလာတဲ့အခြေအနေအချိန်အခါကိုအသုံးချပြီးတိုင်းပြည်ကိုပို့ပြီးစုစည်းခိုင်မာအောင်ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေပို့ပြီးခိုင်မာအောင်လုပ်ဖို့လိုပါတယ်
တူဂီမာအာနာသိမ့်မို့ကြိုးစားတဲ့ကိစ္စကိုသမ္မတလောက်အဖြစ်ရှင်ပြိုင်နေတဲ့သူနှစ်ယောက်စလုံးကလည်းအာယုံဆိုက်ခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကတူဂီရဲ့ဒီမိုကရေစီနည်းကျရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုသူထောက်ခံတယ်လို့ပြောဆိုပါတယ်။နောက်ထပ်သွေးထွက်သံယူဂျမ်းဖက်မှုတွေမဖြစ်အောင်ရှောင်ရှားဖို့လည်းတိုက်တွန်းပြောဆိုနေပါတယ်။ Republican Party ကဒေါ်နယ်ထရမ့်ကတော့အခုလိုပြောဆိုပါတယ်။
So many friends in Turkey.Great people, amazing people.
တူရကီမှာရှိနေတဲ့ကျွန်တော်တို့မိတ်ဆွေတွေကြီးမြတ်တဲ့လူတွေအံ့ဩစရာကောင်းလောက်တဲ့လူတွေပါသူတို့အားလုံးကောင်းကောင်းမွန်မွန်ဖြစ်ဖို့ကျွန်တော်ဆုတောင်းပါတယ်အခက်အခဲတွေကိုသူတို့အခုတော့ဖြေရှင်းလိုက်ပုံရပါတယ်ဒါပေမဲ့ကျွန်တော်တို့ကသူတို့အားလုံးအဆင်ပြေစေဖို့ဆုတောင်းပါတယ
်တူရကီသမ္မတအာဒိုဝန်ကတော့အမေရိကန်ပြည်ထောင်စုမှာတင်းရှောင်နေတဲ့မွတ်စလင်တရားဟောဆရာဖက်ဟူလာဂိုလန်ကိုတူရကီကိုလွှဲပေးစည်းကျင်းနေပါတယ်တခါတော့ကသူနဲ့မာမေးဖြစ်ခဲ့ပြီးနောက်ပိုင်းမှာသဘောထားကွဲလဲခဲ့တဲ့ဖတ်ဟူလာဂူလန်ဟာအခုအာဏာသိမ်းမှုကိုအဓိကကြိုးကင်သူဖြစ်တယ်လို့သမ္မတအာဒိုဝန်ကဆွဆွဲထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့တရားဟောဆရာဖတ်ဟူလာဂူလန်ကိုတူရကီကိုလွှဲပြောင်းပေးသင့်ခြင်းနဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး ABC ရုပ်သံကိုအခုလိုပြောပါတယ်။
Faster they get us the evidence not allegations
ထောက်ထားရအခိုင်အမာအမြန်ဆုံးပြမယ်ဆိုရင်ထင်ကြီးနဲ့ဆွဆွဲတာမျိုးမဟုတ်ဘူးဆိုရင်ကျွန်တော်တို့ချက်ချင်းပြန်ပြီးသုံးသပ်ပါမယ်။ဥပဒေအကြောင်းအရလုံးသိမ့်လုံးထိုက်တာကျွန်တော်တို့လုတ်ပါမယ်ကျွန်တော်တို့မှာလူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့လိုက်နာရမယ်တင်းကျပ်တဲ့စံတတ်မှတ်ချက်တွေရှိနေပါတယ
်အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့မွတ်စလင်တရားဟောဆရာဖက်ဒူလာဂူလန်ကလည်းတူရကီအာဏာသိမ်းမှုမှာသူပါဝင်ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆိုထားကြောင်းပါခင်ဗျာ
ဦးသိန်းထက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာ။အစီအစဉ်ထုတ်လုပ်သူမတ်ဆွမွန်နဲ့အတူမတ်တင်ကြီးထက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်။မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းထရိုက်လေလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေဒီကနေ့ဆွေးနွေးကြမယ့်အကြောင်းကတော့တိုင်းရင်းသားတွေရဲ့ကိုပိုင်ပြဌာန်းခွင့်ယာယီဆဲဆုနှစ်တင်နဲ့ချိန်ပြီးတော့ရုန်းကန်ကြိုးပမ်းနေကြမှုကိုဆွေးနွေးကြဖို့ဖြစ်ပါတယ်ကိုပိုင်ပြဌာန်းခွင့်ဆိုတာဘာကိုပြောတာလဲအနာဂတ်မြန်မာနိုင်ငံတည်ဆောက်ရေးမှာကိုပိုင်ပြဌာန်းခွင့်ဟာဘလို့အခန်းကဏ္ဍကပါဝင်နေတယ်လဲဆိုတာဒီအပေါ်မှာရှုထောင့်အမျိုးမျိုးဘက်ပေါင်းစုံကနေဆွေးနွေးကြရအောင်ပါရှင်ပြည်နယ်ဆွေးနွေးပေးကြမယ့်ပုံကိုယ်တွေကတော့ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ် UNFC ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှုအဖြစ်လဲတာဝန်ယူထားတဲ့ဦးထွန်းစောကိုဖိတ်ကြားထားပါတယ်။နောက်ကျမတို့ရဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ထားပါတယ်။စာနဲ့တဆင်ရောလူကိုယ်တိုင်ရောပါဝင်ဆွေးနွေးကြမယ်။ကျမတို့သတင်းရှင်တွေတချို့လည်းဒီလေလိုင်းပေါ်မှာရောက်ရှိနေပါပြီ။ပထမဆုံးတော့ဆရာဦးထွန်းစောဆက်ပြီးတော့ဆွေးနွေးပေးပါရှင်။ဒီတိုင်းရင်းသားတွေလူလာတဲ့ကိုပိုင်ပြထန်းခွင့်ဆိုတာဘာလဲဘာလဲဆိုတာကိုအရေးဆုံးရှင်းပြပေးပါဆရာဦးထွန်းစော
။ဟုတ်ကဲ့။ကိုယ်ပိုင်ပြတ်ထန်ခွန်းဆိုတာကျွန်တော်တို့တနည်းအားဖြင့်မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်လို့လည်းတနည်းအားဖြင့်ခေါ်ကြပါတယ်။ဆိုတော့ဒီကိုယ်ပိုင်ပြတ်ထန်ခွန်းကတော့ကျွန်တော်တို့ဖက်ဒရီရဲ့အနှစ်သာရအထက်ကအချက်တစ်ချက်ဖြစ်ပါတယ်။ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးဖွဲ့စည်းများဘက်ကဘုံရည်တည်ချက်မူဝါဒသဘောထားမှာရှိတာတခုကတော့ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်ခွန်းတို့အပြည့်အဝရှိတဲ့စစ်မှန်တဲ့ဖရပီတော်စုတိဆောက်ရေးဆိုတဲ့အချက်ကဒါကျွန်တော်တို့တိုင်းရင်းသားအလုံးရဲ့ပုံမူဝါဒလို့ပြောလို့ရပါတယ်။အဲ့ဒီမှာဖက်ဒရယ်ရဲ့အခြေခံအောက်မှာရှိတဲ့နှစ်သာရ၃ခုပေါ့လေနော်။ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်ခွင့်ဆိုတဲ့အထက်မှာကိုယ်ပိုင်ပြတ်ထန်ခွင့်ကပါနေပါတယ်။ဒါကိုယ်ပိုင်ပြတ်ထန်ခွင့်ကတနည်းအားဖြင့်ပြန်ကြည့်ရင်ကျွန်တော်တို့ဥပဒေကြောင်းအရစီးနှောင်အားရှိတဲ့နောက်ကျွန်တော်တို့ဥပဒေစကလုံးလို့လည်းပြောလို့ရပါတယ်။အဲ့ဒါကဘာဆင်းသက်လာမလဲဆိုလို့ရှိရင်ကျွန်တော်တို့ဥပဒေရေးရမှာဆိုလို့ရှိရင်တိုင်းပြည်ရဲ့တိဆောက်ပုံနဲ့အဓိကတိုင်းရင်းသက်ဆိုင်ပါမယ်။အဲဒီမှာတိုင်းပြည်ရဲ့တိဆောက်ပုံမှာအဓိကကြတဲ့မန်နိုင်ကြီး၃ရက်ပေါ့။ဥပဒေပြည်ရေးတရားစီရင်ရေးအုပ်ချုပ်ရေးဒီမန်နိုင်ကြီး၃ရက်စလုံးကကျွန်တော်တို့ခွဲဝေပြီးတော့စနစ်တကျသုံးသွင်းမှုအပေါ်မှာအမှုတည်ပါတယ်။ကိုပိုင်ပြတ်တန်းခွင့်ဆိုတာဘယ်လောက်ရှိလဲမရှိလဲဆိုတာတိုင်းတာတာကအဲဒီမန်နိုင်၃ရက်နဲ့အဓိကတိုင်းတာတယ်လို့ကျွန်တော်တို့နားလည်လို့ရပါတယ်။ဒါကိုကျွန်တော်တို့တိုင်းပြည်မှာဒီကိုယ်ပိုင်ပြတ်ထန်ခွင့်ဘလောက်ရေးပါလဲဆိုရင်ဒီတိုင်းပြည်ဖြစ်တည်လာမှုကတော့ကျွန်တော်တို့မတူညီတဲ့တိုင်းရင်းသားလူမျိုးပေါင်းစုံနဲ့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်။ဒီတိုင်းပြည်ကိုကျွန်တော်တို့တည်ဆောက်တဲ့အခါမှာပုံစံနှစ်မျိုးနဲ့ပေါ့နော်။ကျွန်တော်တို့ Commit Together လို့ခေါ်တဲ့လွတ်လပ်စွာနဲ့မိမိစန္ဒလေအောင်လာရောက်ပူပေါင်းဖွဲ့စည်းခြင်းပေါ့နော်။နောက်တစ်ခုကကျွန်တော်တို့ Holding Together လို့ခေါ်တဲ့အတူတကွာပေါင်းစည်းနေထိုင်ခြင်းပေါ့။ဆိုဒီနှစ်မျိုးစလုံးကကျွန်တော်တို့တိုင်းပြည်မှာရှိနေပါတယ်။ဆိုတဲ့အခါကျတော့ဒီအခြေခံအကြောင်းတရားပေါ်မှာဒီနေ့တိုင်းပြည်စုဖွဲ့မှုကမိမိစန္ဒလျောက်လာရောက်ပူပေါင်းတာနဲ့အတူတူကနေထိုင်တဲ့အနေထားအောက်မှာတိုင်းရင်းသားလူမျိုးပေါင်းစုံဟာကိုယ်ပိုင်ပြတ်ထန်ခွင့်တွေဆုံးချုံနေရတယ်ပျောက်ဆုံးနေရတယ်အဲဒါကြောင့်အဲ့ဒီရဲ့မူလဘူတာဖြစ်တဲ့နော်ကျွန်တော် commit together holding together စီကိုပြန်သွားဖို့အတွက်အရေးကြီးတဲ့အချက်တစ်ချက်အနေနဲ့ရှိနေတဲ့အနေထားမှာရှိပါတယ်နောက်ဆုံးချိန်နေပေါ့နော်
ဟုတ်ကဲ့ပါရှင့်ဆရာဦးထွန်းစောကျေးဇူးပါအဲ့တော့ဒီကိုပိုင်တိုင်းရင်းသားတွေရဲ့ကိုပိုင်ပြထန်းခွင့်ဆိုတာနဲ့ပတ်သက်ပြီးတော့ဒီဗမာဟိုလူများစုဗမာတွေအပါအဝင်တိုင်းရင်းသားတွေကြားမှာရောအပြည့်အဝနားလည်ထားပါသလားနောက်တစ်ခါဒီကိုပိုင်ပြထန်းခွင့်နဲ့ပတ်သက်ပြီးတော့ခါရောက်တော့အစိုးရဆက်ဆက်စိုးရိမ်ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဦးစီသူအောင်မြင်ဆွေးနွေးပေးပါရှင
့်အဓိကကတော့ဟိုကျွန်တော်တို့ဒီမှာကဖြစ်စဉ်တွေကအခုဆိုရင်1948လွတ်လပ်ရေးရကြတဲ့ကဆိုရင်နည်းနည်းတော့ရှည်လျားလာတယ်ရှည်လျားလာတဲ့ခါကျတော့ဟိုပင်လုံစာချုပ်တွေချုပ်ဆိုခဲ့စဉ်တုန်းကတော့ဒီဗမာတွေနဲ့အဲတောင်တန်းတွေတိုင်းသားတွေနဲ့ချုပ်ဆိုခဲ့တုန်းကတော့ဒါပင်လုံစာချုပ်မှာရေးထားတယ်အဲ့ဒီတော့ကတော့အဆင့်တန်းတစ်မျိုးပေါ့နော်အပြီးတော့မှနောက်ပိုင်းကမပြေမလည်ဖြစ်ကြတဲ့ခါကျတော့ဟိုလက်နက်ကင်တိုက်ပွဲဝင်ကြတာတွေတော်လိုင်းဆင်နွှဲကြတာတွေရှိခဲ့တယ်အဲ့တော့တော်လိုင်းဆင်နွှဲခဲ့တဲ့အချိန်တုန်းကလည်းအဲဆက်ဆက်ချင်းမှာတော့ဘလူနီးနဲ့ဆက်ကြလဲဆိုရင်ဟုတ်ပါကရင်တိုင်းသားတွေဆိုရင်လည်းဒါပြည်ပန်းဒါကရင်တိုင်းပြည်တပြည်ပေါ့နော်ဒါလွတ်လပ်တဲ့တိုင်းပြည်တပြည်ပေါ်ပေါ့ဖို့ဆိုပြီးတော့မှဆက်ပြီးတော့ဟိုတိုက်ခိုက်ခဲ့ကြတာပဲအပြီးတော့မှနောက်ကချင်းတွေလည်းဆွဲကန်တိုက်ခိုက်တော့လေဒီတိုင်းပဲဒါကချင်းသမ္မတနိုင်ငံပေါ်ပေါ့ဖို့ပါညာဒီလိုနည်းနဲ့ဒါဆက်ခဲ့ကြတယ်ဒီဘက်ကကြတော့လေဒါပြည်တော်စုကြီးကိုဒါကာကွယ်ဖို့ဆိုပြီးတော့မှတစ်ခါပြန်ပြီးတော့ဟိုတိုက်ခိုက်တာတွေရှိခဲ့တယ်မပြောမယ်ဆိုရင်ကျွန်တော်တို့ဒီမှာဖက်ဒရယ်ဆိုတဲ့စကလုံးပေါ်အတိပယ်ဖွင့်ဆိုချက်တွေအခုနောက်ကိုပိုင်ပြတ်ထန်းခွင့်နဲ့ပတ်သက်ပြီးတော့မှလူလားချက်တွေကအဲကာလတစ်ခုနဲ့တစ်ခုနဲ့ကျွန်တော်အမြင်မှာတော့မတူတော့ဘူးလို့ထင်တယ်မတူတော့တဖြည်းဖြည်းရွေးချယ်လာတယ်ရွေးချယ်လာတဲ့ခါကျတော့အခုနောက်ဆုံးအခြေအနေကတော့ဘလို့ဖြစ်ဖြစ်ပြောတာကတော့ဟိုတူလာတွေတော့တော်တော်တူလာပြီဖက်ဒရယ်ဆိုတဲ့ကိစ္စကိုအရင်တော့ဆိုရင်ဒါစစ်အာဏာရှင်တွေအဆက်ဆက်ကဘယ်တော့မှအသာတော်သူမကြားကျင်ခဲ့ဘူးဒါပေမဲ့ပြီးခဲ့တဲ့ဒီသမ္မတဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့ဟိုဖက်ဒရယ်ကိုလက်ခံပါတယ်ဆိုပြီးတော့မှသူပြောလာကြပြီနောက်တစ်ခါတိုင်းသားတွေတောင်းဆိုတာကလည်းဖက်ဒရယ်ပြည်တော်စုပဲဆိုတော့ဒီမှာဟိုပုံစံအားဖြင့်နာမည်အားဖြင့်ကတော့တူနေပြီဒါပေမဲ့ဒီဖက်ဒရယ်ရဲ့အဆင့်တန်းကိုယ်ပိုင်ပြတ်ထန်းခွင့်ဆိုရင်လည်းဘလောက်အတိုင်းအတာအထိရှိတဲ့ကိုယ်ပိုင်ပြတ်ထန်းခွင့်လဲဆိုတဲ့ဥစ္စာတွေကတော့ ိုညှိနှိုင်းကြမှာပေါ့နော်အဲ့ညှိနှိုင်းဖို့လည်းအခုလုံးနေကြိုင်နေပြီဆိုတဲ့ခါကျတော့အဲ့ဒီညှိနှိုင်းမှုရလအပေါ်မှာပဲမူတည်ပြီးတော့မှဒီနေ့ကျွန်တော်တို့တိုင်းပြည်ဘလို့သွားသိမ့်လဲဆိုတဲ့အဖြေပေါ်မယ်နဲ့ကျွန်တော်ထင်ပါတယ်တစ်ဖက်ကစိုးရိမ်စိတ်ကကိုနာတော့ကမိကုန်းကိုဖြေရရင်တော့ဒီဗမာတွေကတော့ဒီလက်ရှိပေါ့နော်ဟိုတပ်မတော်ကိုလည်းဒါအများစုဒါသူလွှမ်းမိုးထားတယ်ဟိုတိုင်းပြည်ကိုလည်းဟိုစီမံအုပ်ချုပ်တဲ့စီမံအဓိကနေရာတွေယူထားတယ်အဲ့သူတို့တွေကတော့အဓိကကတော့သူတို့စိုးရိမ်စိုးကတော့ခွဲထွက်သွားမှာပဲအဲ့တော့အခုဆိုရင်ဆွေးနွေးပွဲတွေပါနဲ့ပတ်သက်လို့ဦးသိန်းစိန်လက်ထက်တော်ကပြောတာတခုတည်းပဲခွဲထွက်တဲ့ကိစ္စကမပါဘူးဆိုရင်ဘာမဆိုဆွေးနွေးရတယ်ဆိုတဲ့သဘောမျိုးပဲဆိုတော့အခုဆိုရင်တော့ခွဲထွက်တယ်ဆိုတဲ့ကိစ္စကိုတိုင်းသားတွေလည်းကျွန်တော်နားလည်တော့မပြောကြတော့ဘူးဆိုတော့ဒီဗမာပြည်ဘက်ကလည်းဟိုစိတ်ပူစရာမရှိတော့ဘူးလို့ထင်ပါတယ်အဲ့ဒီလိုမျိုးပေါင်းစည်းမဲ့ပြည်တော်စုဆိုတဲ့ပုံစံနဲ့ပတ်သက်ပြီးတော့ပဲဘလောက်တိုင်းတာအထိဟိုခွဲဝေပြီးတော့မှဟိုရှင်းသုံးကြမလဲကိုလည်းတော့ပြောတဲ့မန္တန်ကြီးသုံးခုကိုဘလို့ခွဲဝေကြမလဲဆိုတာကတော့ဟိုဆွေးနွေးညှိနှိုင်းကြရမှာပေါ့နော်အဲ့ဒီအတွက်ပဲ27ပင်လုံးရပင်လုံးညီလာခံတို့ဘာလို့ဆိုတဲ့ဥစ္စာကိုပြန်ပြီးတော့လုပ်ဖို့ကြိုးစားနေကြတယ်လို့ပဲနားလည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုကျွန်မတို့သောရရှင်တွေကိုကျွန်မအလှည့်ပေးပါမယ်သောရရှင်တွေဆွေးနွေးကြမယ်သောရရှင်တွေတော်တော်များပါတယ်ရှင်ပထမဆုံးတော့ကိုစလိုင်းပွေကိုကျွန်မဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့မရေဟိုအခု27လို့ခေါ်တဲ့ပင်လုံးညီလာခံမှာတို့ဆွေးနွေးတဲ့ခါကျရင်ကိုယ်တော့ပိုင်ပြထခွင့်ဆိုတဲ့ဥစ္စာကတော့ကိုယ့်အမနိုင်ရေသုံးချက်ပုံမှာမူတည်ပြီးတော့မှကျွန်တော်တို့ကျွန်တော်ချင်းနိုင်ငံရေးတမတယောက်အနေနဲ့ကျွန်တော်ဆွေးနွေးရှင်တဲ့ဥစ္စာကတော့အခုချိန်မှာပထမချက်လှမ်းအနေနဲ့ကျွန်တော်တို့အဆင့်အတန်းကိုဘယ်လောက်ထိမြှုပ်နှားမလဲဆိုရင်ကျွန်တော်တို့ကိုတိုင်းရင်းသားဖက်ကတကယ်လို့ချင်းတဲ့ဥစ္စာကြီးကနည်းနည်းဟိုအကြီးကြီးလုံးမဲ့ဆိုရင်တမတော်ကနားမလီသေးပဲနဲ့မလက်ခံသေးပဲနဲ့ဖြစ်နေဆိုရင်ကျွန်တော်တို့ချက်အနာကမှာတကယ်ခိုင်မာတဲ့အနှစ်သာရပုံမူပြီးွားတဲ့ဖေဒရာကိုမရောက်ခင်မှာအဲတမရောကတခုခုလှုပ်သွားရင်ကျွန်တော်တို့ပြည်လုံးကဲ့သို့သောညီလာခံကဟောအကျိုးမရှိဘဲနဲ့ဖြစ်မှာကိုလည်းအင်တာမဆိုးရည်လေဒါကြောင့်မနိုင်ချီတုံးချက်မှာကျွန်တော်တို့အနှစ်သာရပိုင်းနဲ့နှစ်စင်တန်းပိုင်းကိုအများကြီးမသွားဘဲနဲ့ဟောအနေတော်ယုံလောက်နဲ့အခုလုံးလုံးစရာတော့ကျွန်တော်တို့သွားပြီးမှ now ကျွန်တော်တို့ဒီမိုကရေစီရင့်ကျက်လာတဲ့ချိန်မှာပြည်သူတို့ကလည်းအတင်းငန်ဒေါ်လာရဲ့ချင်းတက်မတော်ကလည်းတော်နိုင်ငံကြီးကိုသူတို့နားလေလာတဲ့ချိန်မှာတဖြည်းဖြည်းနဲ့အဆင့်ကိုတိုးမြှင့်ပြီးတော့မှကျွန်တော်တို့တိုင်းရင်းသားတွေတည်တပ်အခြေခံဥပဒေတွေကျွန်တော်တို့ရည်ဆွေးတဲ့နေရာမှာပုံပုံအဆင့်တက်ကိုပုံပုံပုံပြီးတော့မှတဖြည်းဖြည်းမြင့်လာရင်တော့ပိုကောင်းမယ်အခုခရီးရနဲ့ဒီလောက်အကြီးမားကြီးကျွန်တော်စစ်မင်းကိုသွားမယ်ဆိုရင်တော့နည်းနည်းအခက်ခဲရှိမလို့ထင်လို့အဲ့ဒါလေးကိုနည်းနည်းဆွေးနွေးချင်ပါတစ်ချက်ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့တဖန်းဆောင်ရှိပါတယ်ရှင်ဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ပါမကျွန်တော်ကဒီကိုမန်ပြတ်တော့ခွင့်ဆိုတာလူမျိုးတမျိုးရဲ့ရပ်ပိုင်ခွင့်အခြေခံအခွင့်အရေးအတွက်ကိုတော့ကျွန်တော်တို့တိုင်းနာရလက်နဲ့ဆွဲခြင်းတော်လန်ပြီးတော့နော်ဖေဗရူမူကိုတောင်းဆိုခဲ့တာဖြစ်တယ်ပေါ့နော်ဒါဘူဂျုံအစမ်းနဲ့တိုင်းနာခေါင်းဆောင်ကိုချုပ်ဆိုခဲ့တာပြည်လုံးစာချုပ်ပေါ့နော်ဒါအလုံးစည်တဲ့ဘူဂျုံအစမ်းကလက်နဲ့ရေးခဲ့တဲ့ဟိုပြည်လုံးစာချုပ်နဲ့ဆီအနာရှင်တွေကဟိုခြင်းနဲ့ဖြတ်ခဲ့တယ်ပေါ့နော်အဲ့လိုပြောအောင်ပေါ့ကျွန်တော်တို့တိုင်းနာတွေတောင်းဆိုတဲ့ဖေဗရူမူဆိုတာတိုင်းနာအလုံးအတွက်တိုင်းနာအလုံးလို့ပြောတဲ့အဲမှာနော်အလုံးပေါ်တော့ကချင်ရရင်ချင်းမူမှာရခိုင်ရှမ်းပေါ်တော့ပမာအပောင်းဝင်ဖြစ်တယ်ပေါ့နော်ပြီးမတဲ့မနေတာနဲ့ပမာတွေအကုန်လုံးလည်းကျွန်တော်တို့နဲ့ဘဝတူတိုင်းရင်းသားတွေပါပဲဟိုဘယ်လိုကောင်းလဲအာနာရှင်ဆက်ဆက်နာဝဒနာအပါစီအနာရှင်အောက်မှာပဲအတူတူမိကြရတယ်အခုလက်ရှိလောင်းချီပွဲစီပုံအောက်မှာလည်းပမာတွေကလည်းအတူတူပဲတိုင်းရင်းသားတွေနဲ့အလုံးအတူမိကြရတယ်ဆောက်ချီပွဲစီပုံဆိုတာကတော့စီအနာရှင်နဲ့သူတို့နဲ့လေးစားတဲ့ခရိုနီတွေအတွက်ကဝယ်ဖို့လှုပ်ထားတာလေအော်ဖြစ်တယ်လေဒါပမာလူမျိုးလေအခွင့်အရေးမရဘူးတိုင်းတာလေအခွင့်အရေးများဘူးဒါအဲ့ဒီအတွက်ကျွန်တော်တို့တိုင်းတာတွေတောင်းတိုက်ပွဲဝင်ပေါ့နော်တော်လန်တိုက်ပွဲဝင်ပြီးတောင်းဆိုတဲ့ဖေဗရယ်မူဆိုတာတိုင်းတာတက်တဲ့အတွက်မဟုတ်ဘူးပမာလူမျိုးအတွက်မြန်မာနိုင်ငံရဲ့ဘယ်လိုကောင်းလဲအနာကပေါ့နော်ပြည်သူအတွက်ပေါ့နော်ဒီငင်းငယ်ပန်းနိုင်အတွက်ပေါ့နော်ဒီဖေဗရယ်ဟိုကိုမန်ပြတာဝင်ဆိုတာအဲ့မြန်မာနိုင်ငံငင်းငယ်ကိုဖြစ်ရှင်းဖို့အတွက်အတိကဟိုနီလန်တခုပဲကျွန်တော်တင်သားမိတယ်ပေါ့နော်ကျွန်တော်ပြင်လူမျိုးတရားနေတယ်အဲ့လိုကျွန်တော်တင်သားမိတဲ့တိုင်းသားတရားနေတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်ချေစုတင်ပါတယ်အဲ့တော့ဒီမှာကျမတို့စီမှာစာရေးသားပြီးတော့ပေးဖို့ဆွေးနွေးထားတဲ့သောရရှင်တွေလည်းရှိပါတယ်အဲ့ဒီမှာတော့ထန်ရှင်လင်းဆိုတာကျမထင်တာတော့ချင်းတိုင်းရင်သားတယောက်ဖြစ်မယ်ထင်ပါတယ်ကျမအင်္ဂလိပ်လိုစလုံးပေါင်းထားတော့အတန်သိမ့်မထွက်တတ်ပါဘူး။ तू ကဘာပြောထားလဲဆိုတော့ဒေါအောင်ဆန်းစုကြည်တယောက်ထဲယူသားဂရိတီလို့မရပါဘူးတဲ့ပမာကောင်းဆောင်နေအလုံးယူသားပြီးဂရိတီဖို့လိုပါတယ်တဲ့တိုင်းရင်သားတွေတောင်းဆိုနေတာကသူတို့ရဲ့မူလအခွင့်အရေးထက်ပိုပြီးတော့တောင်းဆိုနေတာမဟုတ်ဘူးဆိုတော့ကိုချင်းစာတရားပြမစိုးတရားထားပြီးတော့က ခန်းစားနားလည်ပေးနိုင်ရင်အတူရှင်တွဲမနေနိုင်စရာအကြောင်းမရှိပါဘူးတဲ့အဲ့တော့ကျမဆရာဦးထွန်းစောကိုဒီစာရီခုနဆွေးနွေးထားတဲ့သောရရှင်နေဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့တလက်ပြန်ပြီးတော့ဟိုဆွေးနွေးပေးစီချင်ပါတယ်ရှင်ဒီကိစ္စမှာတိုင်းရင်းသားတွေတောင်းဆိုနေတဲ့လိုလားနေတဲ့ကိုပိုင်းပြထန်းကွင်ပေါ့နော်တိုင်းရင်းသားရေးရနဲ့ပတ်သက်ရပဲဖြစ်ဖြစ်ကိုယ့်ရဲ့နေမြေတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီကိုပိုင်းပြထန်းကွင်ဟာငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးဒီပြည်တော်စုမပြိုကွဲရေးပေါ့နော်ဒီပေါ်မှာဘလောက်အာမခံနိုင်ပါသလဲရှင
်ဟုတ်ကဲ့ကိုပိုင်းပြထန်းကွင်ရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုလက်ရှိရှိနေတဲ့အတိုင်းပြည်ရဲ့အခြေခံပြဿနာတွေကတော့ကျွန်တော်တို့60ရာခိုင်နှုန်းကျော်လောက်ကိုကျွန်တော်တို့ပြီးသွားမယ်လို့သဘောရှိပါတယ်ဒီကိုပိုင်ပြတ်ထန့်ခွင်းကဘာကိုအမခံလဲဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်ဆိုတဲ့အချက်ကိုသွားပြီးအမခံပါတယ်အဲ့ဒါကြောင့်ကိုပိုင်ပြတ်ထန့်ခွင်းကဒီအချက်ပေါ်မှာအမခံထားတဲ့အတွက်ဒီအချက်သာရှိလို့ရှိရင်ခုနပြောတဲ့ပြဿနာရက်တွေကတော်တော်လေးပြီးမြောက်သွားနိုင်ပါတယ်ရှိရှိနေတဲ့အခုတိုင်းပြည်ရဲ့နှစ်ပေါင်း80နီးပါးပြည်တွင်းစစ်လည်းပဲအဲ့ဒီပုံမှာမူတည်နေတာဖြစ်ပါတယ်ကျွန်တော်တို့ဖက်ဒရယ်တံတန်းကိုဖော်ဆောင်တဲ့အခါမှာလည်းပဲကိုပိုင်ပြတ်ထန့်ခွင်းအခွင့်အရေးဘယ်လောက်ရှိလဲမရှိဘူးလေပေါ့နော်အဲ့ဒါနဲ့တိုင်းတာလို့ရပါတယ်။ခုနကကျွန်တော်တို့ပြောတဲ့ Federal ရဲ့အောက်မှာရှိတဲ့အနှစ်သာရ3ခုလို့ပြောလို့ရတဲ့ Democracy ရဲ့မျိုးသားတန်းတူရေးကိုပိုင်ပြတ်ထန်းခွင့်ပေါ့နော်။ Democracy ရေးဆိုတာမှလည်း Democracy အစ်စ်မှန်ဖြစ်မယ်ဆိုလို့ရှိရင်အာဏာဟာလူထုလက်ထက်မှာရှိပါတယ်။အာဏာကလူထုထံမှနေဆင့်သက်တာဖြစ်ပါတယ်။အဲ့လို Democracy မျိုးဖြစ်ရမယ်။အဲ့ဒီအခြေခံအောက်မှာမှကျွန်တော်တို့မျိုးသားတန်းတူရေးကိုပိုင်ပြတ်ထန်းခွင့်တို့ပေါ်ဆောင်လို့ရပါမယ်။ဒီချက်တွေကတခုနဲ့တခုချိတ်ဆက်နေတယ်ပေါ့နော်အဲ့ဒါကြောင့်ကိုပိုင်ပြတ်ထန့်ခွင့်တခုတည်းကိုတီးတန့်ပြောလို့မရပဲနဲ့ကျွန်တော်ဒီသုံးခုစလုံးကိုတတွဲလုံးကိုပြောရမှာဖြစ်ပါတယ်အဲ့ဒီအောက်မှာမှကျွန်တော်တို့စစ်မှန်တဲ့ Federal ပြည်ထောင်စုတံတန်းကပေါ်လာမှာဖြစ်ပါတယ်အဲ့ဒါကြောင့်မို့ကိုပိုင်ပြတ်ထန့်ခွင့်အနေထားကိုကျွန်တော်တို့ကကြည့်တဲ့အခါမှာဒီမန္တန်ကြီး၃ရက်ကိုအာဏာခွဲဝေကျင့်သုံးတဲ့အခါမှာဘယ်လိုခွဲဝေကျင့်သုံးကြမလဲအဲ့ဒီကနေတစ်ဆင့်တက်ပြီးပြောမယ်ဆိုရင် Federal ဖွဲ့စည်းပုံခြေကံဥပဒေစီကိုရောက်သွားပါတယ်ဒီတိုင်းပြည်ရဲ့အခုမူလဗူဒာပြဿနာရင်းကအဲ့ဒါပါပဲကျွန်တော်တိုင်းပြည်ကိုဘလို့တိဆောက်ကြမလဲကွန်မင်းတကယ်သာဟိုးလ်ဒင်းတကယ်သာဒီပုံစံနှစ်ခုကိုဒီနေ့အချိန်ကာလမှာတော့ရိုးထွေးပြီးတော့သွားရမယ်ဆိုတော့အနေထားမှာရှိနေပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံပေါ့နော်ဖွဲ့စည်းပုံအကျက်တီးပြဿနာကိုဖြည့်ချင်းကြော်လို့ဖို့အတွက်လေဒီကျွန်တော်တို့ကိုပိုင်ပြတ်ထန်းခွင့်ပုံမှာမူတည်နေတဲ့အချက်တခုဖြစ်နေပါတယ်
ဟုတ်ကဲ့ပါရှင်အဲ့တော့ဒီကိုပိုင်ပြထန်းခွင့်ဆိုတဲ့နေရာမှာဒီလက်တလောနိုင်ငံရေးအခင်အကျင်းအရာလက်တလောဖွဲ့စည်းပုံအခြေခံဥပဒေအရာလက်တလောစစ်တပ်ရဲ့အခမ်းကဏ္ဍအရာဒီဆရာတို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပေါ့နော်ဘလို့အတိုင်းအတာမျိုးလောက်ထိလိုလားမှုရှိပါသလဲ
ဒီကိုပိုင်ပြထန်းခွင့်ဆိုတာကိုကျွန်တော်ခုနပြောသလိုမျိုးပေါ့လေကျွန်တော်တို့တိုင်းရင်းသားများကြားထဲမှာဘုံမူဝါဒတရားအနေနဲ့ရှိနေတဲ့စစ်မှန်တဲ့ Federal ပြည်ထောင်စုတိဆောက်ရေးအောက်မှာနော်ဒီမိုကရေစီရဲ့မျိုးသားတန်းတူရဲ့ကိုပိုင်ပြထန်းခွင့်တွေကိုအခြေခံတဲ့အမျိုးသားပြည်နယ်များနဲ့ပေါင်းစုထားတဲ့အဲ့ဒီပြည်ထောင်စုဖြစ်ရပါမယ်။အဲ့ဒါကြောင့်ဒီအနေထားကကျွန်တော်မြင်တာကတော့ဒီကျွန်တော်တို့တိုင်းပြည်ကဘယ်လိုပြောမလဲ။ဆေးအာဏာသိမ်းမှုတွေဆစ်ဆစ်ရှိခဲ့တဲ့ခါကြတော့နော်အရေးတစ်စီလို့ခြောက်နေတာပေါ့နော်။ပြီးရင်နောက်တစ်ခုကဆစ်အာဏာရှင်စနစ်ကိုစတင်မွေးထုတ်လိုက်တဲ့နော်ကျွန်တော်တို့မဆလာတပါတီအာဏာရှင်ခစ်ကနေစပြီးတော့မှနော်ကျွန်တော်တို့ရွေ့လျားလာခဲ့တာဖြစ်ပါတယ်။ဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့ရဲ့မူလဗုဒ္ဓကပျောက်ကွယ်နေတယ်ပေါ့လေ။ပင်လုံစာချုပ်ရဲ့နှစ်သာရတွေပင်လုံရဲ့အတိကုတ်တွေစိတ်သက်တွေကပျောက်ကွယ်နေတယ်။အဲ့ဒီစီကိုဆက်ပြီးတော့သွားရမှာဖြစ်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့ပြန်ကောက်ပြီးတော့မှယူမယ်ဆိုလို့ရှိရင်ဒီဆိုင်တိုင်းပြည်ကအဲ့ဒါကနေတတိတည်လာတာဖြစ်တယ်။တတိတည်မှုကိုဆက်ပြီးတော့မှအတိမှတ်ပြုရမယ်။ဆက်ပြီးတော့မှယူရမယ်၊သေဆောင်ရမယ်။ဒါမှပဲကျွန်တော်တို့တိုင်းပြည်ကြီးကဆက်လက်ပြီးတော့မှတည်မြဲမယ်ပေါ့နော်။တိုင်းပြည်ပြည်ကိုယ်ရေးတို့ဘာလို့ညာတို့ကိုစိတ်ပူစရာမလိုတော့ဘူးလို့မြင်ပါတယ်။
ဟုတ်ကဲ့ပါရှင်ဆရာဦးစီသူအောင်မြင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါရှင်တိုင်းရင်းသားတွေလိုလားနေတဲ့ဒီကိုပိုင်ပြထန်းခွင့်ပေါ့နော်ဆိုတာနဲ့ပတ်သက်ပြီးတော့ဒီအများစုနားလည်ထားတဲ့သဘောထားဒီပေါ်မှာစိုးရင်ချက်ဆရာခုနတော့ဆွေးနွေးသွားပါတယ်ဖက်ဒရယ်ဆိုတဲ့ကိစ္စပေါ်မှာတော့အများစုကသဘောတူတယ်ဆိုတဲ့ခါတော့အသေးစိတ်အချက်လက်ပေါ့နော်ကိုဟာကိုအစိုးရကနေပြီးတော့ကိုပြည်နယ်တွင်မှာကိုဟာကိုအုပ်ချုပ်ကြမလားဒီအပေါ်မှာဆရာဘလို့အတိုင်းအတာလောက်ထိဖြစ်လာနိုင်တယ်လဲရှင်ဆရာဒါလေးဆွေးနွေးပေးပါ
အဲ့ဒါနဲ့ပတ်သက်လို့အခုလောလောဆယ်ဟိုလူတို့ကြားထဲမှာရောတိုင်းသားတွေကြားထဲမှာပါတချို့တော့ဟိုလက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့မှဟိုနားလည်မှုလွဲနေတာတွေရှိတယ်။ဥပမာဒီရက်ပိုင်းမှာဆိုရင်ဟိုတင်ရှားတဲ့ဟိုတယောက်ပေါ့နော်ဟိုတင်ရှားတဲ့ဒီအရက်ပဲအဖွဲ့အစည်းကအမျိုးသမီးကြီးတယောက်ဆိုရင်သူကဘာပြောလဲဆိုတော့ဒီသူ့အနေနဲ့ကတော့တဲ့ဒီ KIO အစိုးရအဖွဲ့ကိုသူအတိအမှတ်ပြုတယ်တဲ့အဲ့တော့ဟိုကိုပိုင်ဟိုပြတ်ထန်းခွင့်ရကိုပိုင်အုပ်ချုပ်ခွင့်ရဖက်ဒရယ်သဘောရဆိုရင်ဒါ KIO အစိုးရအဖွဲ့ပဲဖြစ်ရမှာပေါ့နော်ပြည်တော်စုနဲ့ဆိုရင်တော့ ဒါဒီမိုကရေစီညီရရွေးကောက်တင်မြှောက်တဲ့ဒါ NLD ဖြစ်မှာပေါ့ဒီလိုမျိုးပြောတာတွေရှိတယ်ဆိုတော့ဒီကုဏတော်ကလို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့တိုင်းသားအခွင့်အရေးတို့ဘာလို့ပြောမယ်ဆိုရင်ကျွန်တော်တို့နားလေတာကဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားဖို့အဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားဖို့ဆိုရင်ဟုတ်တယ်ကျွန်တော်တို့ဒီပြည်မကြီးမှာလည်းပြည်တော်စုကြီးတစ်ခုလုံးမှာလည်းပြဿနာရှိနေတယ်အဲ့ဒါပါလဲဆိုတော့ဒီတပ်မတော်ကဒီဖွဲ့စည်းပုံနဲ့ဒီကုဏတော်ကလို့ပြည်သူလူထုရွေးကောက်ခံလိုက်တဲ့အစိုးရနဲ့ကင်းလို့ပြီးတော့မှသူ့ဘာသာသူပြည်သားတည်ရှိနေတယ်ဆိုတဲ့ပြဿနာကြီးဒါလည်းပြဿနာအကြီးကြီးပဲအဲ့ဒီဥစ္စာကိုလည်းဒါဖြေရှင်းရမယ်ဒါအဲ့ဒါမရှိသေးသေးရတော့ဒါဒီမိုကရေစီနိုင်ငံလို့လည်းခေါ်လို့မရဘူးဒီတိုင်းပြည်မှာအဲ့ဒါရှိနေသလိုမျိုးတစ်ဖက်ကတိုင်းသားတွေနဲ့ပတ်သက်တဲ့နားလည်မှုမှလည်းအတဟိုဒါတကယ်လို့ဒါကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရှိလာရင်ပြည်နယ်တွေလွတ်လွတ်လပ်လပ်ဖက်ဒရယ်ပြည်ထောင်စုပုံစံဖြစ်လာရင်ကချင်ပြည်နယ်ကိုဟို KIO ကပဲအုပ်ချုပ်ရမလို့လို့ကရင်ပြည်နယ်ကို KNU ကပဲအုပ်ချုပ်ရမလို့လို့ဆိုတဲ့ပုံစံမျိုးကမှားနေတယ်တကယ်တကယ်ကြတော့တကယ်တော့ဒီဥစ္စာတွေကလက်နက်ကင်တပ်ဖွဲ့တွေပဲအဲ့တော့ဒီအဖွဲ့အစည်းတွေကတကယ်ဖက်ဒရယ်ပြည်ထောင်စုဖြစ်လာပြီဆိုရင်ဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှကချင်ပြည်နယ်မှာဘယ်သူအုပ်ချုပ်မလဲဆိုရင်ဒီလူတို့ရွေးကောက်တင်မြှောက်လိုက်တဲ့ဒါပါတီတာဝန်ရှိတဲ့လူတွေအဲ့ဒီဒီလူရွေးကောက်လိုက်တဲ့လူတွေကဒါပဲအုပ်ချုပ်ရမှာပဲဆိုတော့အဲ့ဒီဥစ္စာမျိုးတွေနားလည်မှုတွေကလွဲနေတယ်ဆိုတော့ကျွန်တော်တို့ကနှစ်ဖက်စလုံးမှာပြဿနာရှိတယ်ပြည်ထောင်စုတစ်ခုလုံးမှာဆိုရင်ဒီတပ်မတော်ရဲ့ feedback တရှိနေမှုကလည်းဒါဒီမိုကရေစီရေးအတွက်ကိုဒါအခက်အခဲတွေရှိနေတယ်အလားတူပဲတော်ရင်လည်းလည်းကိုင်ဟိုအဖွဲ့အစည်းတွေကလည်းဟိုပြောမယ်ဆိုရင်ဒါဥမာမြောက်ပိုင်းကဒီ KIO နဲ့တောင်ပိုင်းက KNU နဲ့တော့မတူဘူး KNU ဆိုရင်ဒါသူကဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှဒါအားလုံးရွေးချယ်မှုတွေနဲ့ conference တွေပိုင်းနဲ့ congress တွေနဲ့သူကဒါဟိုခေါင်းဆောင်တွေရွေးကောက်တင်မြှောက်တာတွေလုပ်တယ် KIO ဘက်မှာဆိုရင်ဘာမှမရှိဘူးဆိုတော့ဒီလိုအနေအထားမျိုးတွေကိုနားလည်မှကျွန်တော်တို့အဲ့ဒီ federal ဆိုတာတိုင်းသားတွေကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတာတိုင်းသားအဲ့ဒီပြည်နယ်မှာနေထိုင်တဲ့လူတွေရဲ့နေပြီးရွေးချယ်လိုက်တဲ့အဲဥစ္စာကသာအဖွဲ့အစည်းကသာပါတီကသာအစိုးရဖွဲ့ပြီးအုတ်ချုပ်ရမှာဆိုတဲ့သဘောမျိုးကိုကျွန်တော်တို့နားလည်မှသာတစ်ဖက်အပြန်အလှန်ညှိနှိုင်းလို့ရမယ်သဘောလို့ကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါ။နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးဆွေးနွေးကြရအောင်ပါ။အခုတော့ကျမတို့သောရရှင်တူဖြစ်တဲ့ကိုနေဦးလင်းကိုကျွန်မဖိတ်ချင်ပါတယ်ရှင်။ကိုနေဦးလင်းဝေရောက်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့ပါရ။ကျေးဇူးတင်ပါတယ်။ကျွန်တော်ကတော့တိတ်ထွေထူးထူးရောရမလို့ပါဦးရ။ဆယ်ဆယ်မူကြောင်းကျွန်တော်တို့ကလည်းနောက်ပိုင်းမှာတည်လာရတာပေါ့နော်။ဟိုတုန်းကတော့1980ခုနှစ်လောက်ကဒီရခိုင်ဒေသဆိုတာမရှိသေးဘူးကြ။เนาะကျွန်တော်တို့က84ခုဖွဲ့စည်းပုံကောက်ဒီကျွန်တော်တို့လူငယ်ဘဝမှာလှုပ်ရှားလာခဲ့တာ။ဆိုလိုတဲ့အခါကျတော့ဟိုဘက်ပိုင်းကတော့ဖဲတွဲဆိုတာတိတ်ခင်မစားဘူးပေါ့ဗျာ။အဓိကအဲဒီတုန်းကဥကြုံငင်းကြောခဲ့တဲ့ဇကားအရာဆိုလို့ရှိရင်ဒါဖဲတွဲဆိုတာပရိသေတွေကတောင်းနေဆိုတဲ့သဘောမျိုးလောက်ကြီးကိုပြောခဲ့ပါတယ်ဗျာ။တပိုင်းမှာတေချာလဲစာဖတ်ကြည့်ကြပါဦးနော်။ဟိုကိုထင်တာတွေတော့ထားပါတော့ဗျာ။ကြိုးကျင်လာတော့ဖက်ဒရယ်မူဆိုတာဒီခင်မိဖြစ်လာပြီလူမျိုးတွေကိုအစွဲပြုတ်ပြီးတော့ဒေသတွေလုံးမဲ့အစားအမေရိကန်လိုဖက်ဒရယ်လုံးမဲ့အစားအမေရိကန်နိုင်ငံမှာတော့ဒေသကိုအစွဲပြုတ်ပြီးတော့ဟာလားနော်ဖက်ဒရယ်ဆိုတာဖွဲ့စည်းပြည်ထောင်တဲ့အတွက်ပြဿနာမရှိဘူးဗမာပြည်မှာတော့လူမျိုးတွေကိုအစွဲပြုတ်ပြီးတော့ဒီဖက်ဒရယ်ကိုတောင်းရင်ဒီလူမျိုးချင်းပဋိပက္ခကိုပူပေါ်စေနိုင်တယ်လို့ကျွန်တော်ကတော့ထင်တာပေါ့နော
်ဟုတ်ကဲ့ပါရှင
်လည်းလက်ခံပါတယ်အဲ့ဒီစိတ်ကလေးကိုဒါချော့ပြီးတော့တိုင်းပြည်ပြည်တော်စုအတွက်ကောင်းအောင်လုပ်မယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်ဒေါ်ဆန်းစီစီကိုနိုင်ကလည
်း
ဒီနေ့တော့ပညာတတိကြွယ်ကြွယ်ဝဝနဲ့လုံနေတယ်ဆိုတာတွေ့ရတဲ့အတွက်ဝမ်းလဲတာပါတယ်တိုင်းပြည်အတွက်လည်းကောင်းမယ့်လက္ခဏာလိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့ပါ
တချို့တွေ
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးပါရှင်ကျွန်တော်တို့တခြားသောရရှင်တွေကိုလည်းအလှည့်ပေးကြပါတယ်အမေရိကန်ပြည်တော်စုကကိုလှမောင်စောင့်နေတာတော်တော်ကြာပါပြီကျေးဇူးတင်ပါတယ်ကိုလှမောင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုယ်ပိုင်ပြဌာန်းခွင့်ဆိုတာအခုတောင်ဆန်းစုကျင်တဲ့ဟိုလက်မမထိုးသေးတဲ့တိုင်းသားခေါင်းဆောင်တွေနဲ့ဟိုဆွေးနွေးပြီးတော့ပေါ်လာတဲ့ခေါင်းစဉ်ပေါ့ဗျာဒီလိုပဲယူဆပါတယ်အဲ့တော့အခုအရင် AI တို့မွန်ပြည်သူတို့ကအရင်ကစစ်အစိုးရလက်ထက်မှာ18နှစ်လောက်ပေါ့ဗျာ20နှစ်ပါဟိုလက်နက်နဲ့ငင်းငယ်လဲပြီးတော့ဟိုဘုလန်းကိုရှောက်ခဲ့တဲ့အဖွဲ့အစည်းတွေပါအခုချိန်မှာမပါဝင်တဲ့အကြောင်းရင်းကတော့ဟိုမွန်ပြည်သူပါတီကိုလက်နက်နဲ့ငင်းငယ်လဲတော့အဲဒီနိုင်ပန်းသားရဲ့သူကသူ60နှစ်ခေါင်းဆောင်ကြီးကပမ်းပီးခိုင်းတယ်ကြာခေါင်းဆောင်ကျော်ကပမ်းပီးခိုင်းတော့မွန်ပြည်သူကလည်းဥက္ကဋ္ဌကဘာပြောလဲဆိုတော့နိုင်ရှင်ချင်းကဘာပြောလဲဆိုတော့ငါတို့90လုံးတိုက်လာတာအခုဒီခွင်းလို့ကျွန်တော်ခေါ်တယ်အခုဒီခွင်းရတော့ငါတို့တိုက်ဆင်မလို့ဆိုတော့အခုလောဆယ်မှာဒီခွင်းမရတော့ဘူးလို့ကျွန်တော်ယူဆပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့ဒေါက်ဆန်းစုကြည်အခုတွေ့ဆုံဆွေးနွေးနေတဲ့တိုင်းသားခေါင်းဆောင်တွေကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့စစ်ပေါင်းများဆိုတာဒီဥစ္စာကကျွန်တော်တို့ဟိုစီစဉ်မျိုးဆက်ကိုကျွန်တော်တို့ကဟိုဒီ လက်တက်ဆောင်တိုင်းကဖြစ်လာတာဗျ။အခုကကိုပဲအုတ်ချွတ်ဒေတာပဲဖြစ်ဖြစ်ရှားဒေတာတွေမှာပဲဖြစ်ဖြစ်တိုင်းလာတွေကကိုကိုကိုအုတ်ချွတ်ချင်ကြတယ်ကိုပဲကတန်းမှုတွေလိုချင်ရဆိုကျွန်တော်တို့မင်းမအောင်သို့တော်လည်းကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကအခုဒီတစ်ဆင့်ပြီးလို့ရှိရင်သူကကာလုံဆိုတဲ့ဟာလာစစ်တပ်ကြီးနဲ့စစ်တပ်အောက်ဆုံးကတော့ဆိုးလေးအောင်မှဖြစ်တဲ့ကြောင်တိုင်းနာကောင်းကောင်းကြီးကအခုချိန်မှာဒေါအောင်ဆန်းစုကြည်လို့ဟိုသမာသမတ်ကြတဲ့ခေါင်းဆောင်တယောက်ရတဲ့အချိန်မှာဟာလာတန်းတန်းဆုံးဆွေးနေပါတန်းတန်းဆုံးစီလုံးညီကြီးရအောင်လှုပ်ဆောင်ပါလို့ပဲကျွန်တော
်ဟုတ်ကဲ့ပါကိုလာမောင်ကျေးဇူးပါရှင်အခုဒီကိုလာမောင်ဆွေးနွေးသွားတဲ့အချက်ကိုပဲကျွန်မဆရာဦးထွန်းစော်ကိုတစ်လှည့်ဆွေးနွေးပေးစေချင်ပါတယ်ဆရာဦးထွန်းစော်အခုဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့ဒီဆရာတို့နဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပေါ့နော်ဘလောက်မျှော်လင့်ချက်ရှိပါသလဲရှင်ဆရာတို့အပေးအယူအလျှော့အတင်းဘလောက်လုပ်နိုင်မယ်လို့ဟိုမြင်ထားပါလဲ
ဟုတ်ကဲ့ကျွန်တော်ဒီကိစ္စတွေကိုလည်းမကြမ်းမကြာပြောဖြစ်ပါတယ်ဒီကျွန်တော်တို့အလျှော့အတင်းဆိုတဲ့စကားလုံးပေါ့နော်ဒါစီစဉ်နှိမ့်နိုင်မှုမှာရှိရပါမယ်အခုနာကျွန်တော်တို့ကိုပိုင်ပြတ်ထန့်ခွင့်ဆိုတာကကျွန်တော်တို့တိုင်းရင်းသားတွေထဲမှာဒါအနည်းဆုံးအောက်ဈေးဖြစ်ပါတယ်တော့ကျွန်တော်တို့ဒါအမြင့်ဆုံးမဟုတ်ပါဘူးအနည်းဆုံးအောက်ဈေးဖြစ်ပါတယ်ဆိုတော့အဲ့ဒီအခြေခံ baseline ကနေကျွန်တော်တို့เนาะ minimum requirements ပေါ့เนาะအနည်းဆုံးလိုအပ်ချက်ဖြစ်ပါတယ်ဆိုတော့အနည်းဆုံးလိုအပ်ချက်ကိုကျွန်တော်တို့ဖြည့်ဆည်းနိုင်မှာပဲကျွန်တော်တို့ဒီရှေ့ဆက်သွားလို့ရမှာဖြစ်ပါတယ်ဒါအပိယူစကားအရပြောမယ်ဆိုရင်အဲ့လိုမျိုးပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကိုယ်ပိုင်ပြတ်တန်းခွင့်ဟာအမြင့်ဆုံးတောင်းဆိုချက်မဟုတ်ပါဘူးဒါအနည်းဆုံးဖြစ်ပါတယ်ဒီအခြေခံပေါ်မှာသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့မျှော်လင့်ချက်တွေအများကြီးရှိပါတယ်ဒီရှေ့ဆက်သွားမဲ့ဒီကျွန်တော်တို့ဖြစ်စဉ်တစ်ချောင်းလုံးမှာတော့ကျွန်တော်တို့အကောင့်ဘက်ကနေပဲရှုမြင်ထားပါတယ်။ဒေါံဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့အခါမှာလည်းပဲပွင့်ပွင့်လင်းလင်းနဲ့နော်။အဲပြီးခဲ့တဲ့နေ့ကပဲကျွန်တော်တို့ကောင်းဆောင်တွေကြားထဲမှာဆွေးနွေးနိုင်ခဲ့ပါတယ်။နားလည်မှုတွေလည်းတော်တော်များများရရှိခဲ့ပါတယ်။ဆိုတော့ကျွန်တော်တို့ရှေ့ဆက်သွားဖို့ဖြစ်စဉ်မှာတော့ကျွန်တော်တို့ဒီ Federal နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့အပြည့်အဝကိုရှိတဲ့နော်စစ်မှန်တဲ့ဒီတော့သူစနစ်ကိုသွားမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့မျှော်လင့်ချက်တွေအများကြီးထားလို့ရတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါရှင့်ကျမတို့ရဲ့ဒီအစည်းအဝေးအဆုံးမသက်လေးခင်ပါကိုစောချစ်မောင်ရေးထားတဲ့ဟာလေးနဲ့ပဲအဆုံးသတ်လိုက်ချင်ပါတယ်။ကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာကတိုင်းရင်းသားတွေမိမိတို့အရေးကိုကိုယ်တိုင်ဥပဒေပြဋ္ဌာန်းဖို့ဖြစ်ပါတယ်လို့သူကဆွေးနွေးသွားပါတယ်ရှင့်ကျမတို့ရဲ့အင်ကာနိညာချန်တိုက်ရိုက်လေးလိုက်အစည်းအဝေးကဒီမှာပဲအဆုံးသတ်ခွင့်ပြုပါပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။
ဝန်ထင်ဒီဆွေးနွေးတင်ဆက်တဲ့အင်္ဂါညဒါရိုက်လေလိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေတဲ့အချိန်တော်တွင်းမှာသတင်းအကြီးအကျယ်ကိုမခင်ဖြူတွေးကပြောပြမှာဖြစ်ပါတယ်
ဒီနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ပြည်မှာမှကျင်းပခဲ့တာမှာဒီနေ့ထူးထူးခြားခြားတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုက်ကိုယ်တိုင်တက်ရောက်သလိုအစိုးရခေါင်းဆောင်တွေနဲ့လွှတ်တော်ခေါင်းဆောင်တွေတက်ရောက်ကြပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့နှစ်ပေါင်း40ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းဒီနေ့အခမ်းအနားကိုအာဇာနည်မိသားစုဝင်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်ရှင်တက်လို့ခေါ်တဲ့အမေရိကန်ဒုံခွင်တုံးစနစ်တောင်ကိုရီးယားမှာနေရာချထားတာကိုလက်တုံ့ပြန်မယ်လို့ချင်းချောက်ပြောဆိုပြီးသတင်းတစ်ပတ်အကြာဒီကနေ့မှာမြောက်ကိုရီးယားကပဲ့ထင်းတဲ့ဒုံးကြီး၃စင်းကိုဆန်သက်ပစ်လွတ်လိုက်ပါတယ်ဒီကနေ့အင်္ဂါနေ့အစောပိုင်းဒီမြောက်ကိုရီးယားကပစ်လွတ်ခဲ့တဲ့ဒုံးကြီးတွေဟာတာလက်ပစ်စကတ်ဒါမှမဟုတ်ရိုဒေါအမျိုးအစားဒုံးကြီးဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါရရှင်Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒုတိယမြောက်နေ့ဖြစ်တဲ့ဒီနေ့မှာတော့စီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးကြဖို့ရှိတယ်လို့ Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့ထေချနေတဲ့ Donald Trump ကိုဒီပါတီရဲ့တရားဝင်သမ္မတလောင်းအဖြစ်နဲ့လည်းညီလာခံမှာအတည်ပြုဖို့ရှိနေတာပါဒီကနေ့ဒီမိန့်ခွန်းပြောကြမဲ့သူတွေအထက်မှာတော့ Trump ရဲ့သားနှစ်ဦးနဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့သမ္မတလောင်းဖြစ်ရေးပါဝင်ရှင်ပြိုင်ခဲ့သူတွေဖြစ်တဲ့ Chris Christie နဲ့ Ben Carson တို့အပါအဝင်ပါတီရဲ့အရေးကြီးတဲ့ပုဂ္ဂိုလ်တို့လည်းပါဝင်ပါတယ်ရှင်တူရကီဝန်ကြီးချုပ်ဘီနာလီယီဒရမ်ကဒီသူ့အစိုးရကိုစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရမအောင်မြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီပေါ်မှာလက်တော့ပြန်တာတွေမလုပ်ကြဘူးလူထုကိုသတိပေးပြောဆိုထားပါရရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမခင်ဖြူတွေပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရည်မွယ်ကမဆူမွန်ဖြစ်ပြီးအတန်းလွင့်အင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်ကျွန်တော်ကတော့ညောင်ဝင်းအောင်ပါ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းနိုမီတာ24.5/32.51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
Thank you. This program has come to you from the Voice of America, Washington.